Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2019ခုနှစ်မေလ16ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိလိုင်းဒိုမီတာ25 32နဲ့51အဖြစ်လိုင်းလမီတာ190နဲ့ VOA ရဲ့ Facebook စာမျက်နှာတို့ကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာဒီညအတွက်အစည်းအဝေးမူကတော့ကျွန်တော်ရန်နိုင်ပ
ါကျွန်တော်အောင်လင်ဟုပါဒီညနားဆင်ရမယ့်သတင်းတွေမှာတော့ရှေ့လည်းပိုင်းဒေသဆိုင်ရာမူဝါဒတွေနဲ့ပတ်သက်လို့သဘောထားကွဲပြားတာတွေရှိတဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။မိသားစုဝင်တွေဖြင့်အမေရိကန်မှာလာရောက်ခြေချမဲ့သူတွေလူသားချင်းစာနာတဲ့အနေနဲ့နေထိုင်ခွင့်ပြုထားတာတွေကိုကန့်သတ်မဲ့လူဝင်မှုကြီးကြပ်ရေးအစီအစဉ်တစ်ရပ်ကိုသမ္မတထရန့်ဒီနေ့ကြေညာဖို့ရှိနေပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မဆုမြတ်မုံနဲ့သူကြေညာပေးသွားမှာပါ
။ဟုတ်ကဲ့ပါ။သတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့ရန်ကုန်တိုင်းဒဂုံမြို့စစ်တောင်ပိုင်းကအစ္စလာမ်ဘာသာဝင်တွေရဲ့ဝတ်ဖြူဆူတောင်းတဲ့နေရာတစ်ခုတားဆီးခံခဲ့ရတာနဲ့ပတ်သက်ပြီး
တိုက်ခိုက်တဲ့အရမဝါဒီဒီကအစ္စလာမ်ကိုတိုက်နေတာမဟုတ်ပါဘူးခင်ဗျာသူတို့ကလေအစိုးရပြုတ်ကြရေးအတွက်လုပ်နေတယ်ဘာသာရေးကိုလူမျိုးရေးအတွက်အသုံးချနေတဲ့လူတွေဖြစ်ပါလေကျွန်တော်တို့ကစနစ်တန်ဖြစ်
ဘာသာပေါင်းစုံညီညွတ်ရေးဖွဲ့ကဦးအေးလွင်ပြောသွားတာဖြစ်ပါတယ်အပြည့်စုံကိုမကြခင်မှာနားဆင်ရမှာပါဒါပြင်ဆရာတော်မင်းတုံညဗုဒ္ဓတက္ကသိုလ်နဲ့ VOA တွေ့ဆုံမေးမြန်းခန်းတခါထိုင်းမြန်မာနယ်စပ်မှာတရားမဝင်နေထိုင်ကြတဲ့မြန်မာနေရာလောက်ဖမ်းဆီးခံခဲ့ရတဲ့အကြောင်းပါဝင်တတိယကံလက်ပွေရာရှာဖွေရယူဖို့အတွက်ရောင်ကြီး၃ပုံဖော်ဆက်တစ်မျိုးကိုဗြိတိန်နိုင်ငံမှာတီထွင်ခဲ့တဲ့အကြောင်းစာရာတွေကိုနားဆင်ရဖို့ရှိပါတယ်။ဒီအကြောင်းတွေမတင်ဆက်ခင်မှာအခုနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်စုမြတ်မွန်တို့ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
။ရှေ့လည်းပဲဒီသဆိုင်ရာမူဝါဒနဲ့ပတ်သက်လို့သဘောထားကွဲပြားမှုတွေမရှိတဲ့အကြောင်းနဲ့ဆက်လက်တင်းမာနေတဲ့အီရန်နိုင်ငံကလည်းမကြခင်ဆွေးနွေးကျင်တဲ့အကြောင်းပြောလာမှသိကြတယ်ဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။အမေရိကန်တပ်ဖွဲ့တွေကိုတိုက်ခတ်ဖို့အီရန်နိုင်ငံကသတိသာသာပြင်ဆင်နေတယ်ဆိုပြီးအမေရိကန်အစိုးရတာဝန်ရှိသူတချို့ကမြင်နေကြပေမဲ့ဥရောပမဟာမိတ်တွေပါဝင်တချို့အစိုးရတာဝန်ရှိသူတွေကတော့အီရန်ဟာအမေရိကန်ရဲ့လုပ်ရက်တွေကိုသတိထားတုံ့ပြန်နေတာဖြစ်တယ်လို့သဘောထားရှိသူတွေရှိနေတဲ့အကြောင်း Washington Post နဲ့ New York Times သတင်းစာတွေရဲ့ဖော်ပြချက်တွေကိုသမ္မတထရန့်ကမှတ်ချက်ပေးပြောဆိုလိုက်တာပါ။ကိုပြရတဲ့သဘောထားမြင်တွေကိုပြောဆိုလာတယ်ရှိပေမဲ့နောက်ဆုံးဆုံးဖြတ်ချက်ကတော့သူကိုယ်တိုင်ပြည့်ပြည့်စုံစုံချမှတ်ခဲ့တဲ့အကြောင်းနဲ့တခြားလူတွေရဲ့အမြင်တွေသဘောထားမူအရာတွေကိုထည့်သွင်းစဉ်းစားတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။သမ္မတထရန့်ကတော့အီရန်နိုင်ငံရဲ့နျူကလ িয়ার လုပ်ငန်းတွေကိုရှော့ချပြီးအပြန်အလှန်တွေနဲ့ပိတ်ဆို့တံခတ်မှုတွေကိုရှော့ပေါ့ပေးထားတဲ့2015ခုနှစ်နိုင်ငံတကာသဘောတူညီချက်ကနေမနစ်ကပဲနှုတ်ထွက်ထားတာပါ။အီရန်ဆိုရရဲ့အပြုတ်မှုတွေပြောင်းလဲလာအောင်ပြားပေးတဲ့အနေနဲ့အီရန်ရဲ့ရင်းနှီးတင်ပို့မှုတွေနဲ့ဗန်လုံငန်းတွေပုံမှာလည်းအမေရိကန်ကတန်ခတ်မှုအသစ်တွေချမှတ်ထားပါတယ်။အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ရာဗက်ဇာရစ်ကတော့အမေရိကန်ကပြားပေးမှုတွေတိုးမြင့်လာတာလက်ခံနိုင်စရာမရှိတဲ့အကြောင်းနဲ့အမေရိကန်ကနိုင်ငံတကာသဘောတူညီချက်ကနေနှုတ်ထွက်သွားပြီးမြဲအီရန်ကတော့အတက်နိုင်ဆုံးထိန်းသိမ်းသိမ်းနဲ့ဆောင်ရွက်နေတဲ့အကြောင်းဒီနေ့ပဲပြောဆိုခဲ့ပါတယ်
။အမေရိကန်ပြည်ထောင်စုမှာမိသားစုဝင်ရှိလို့လာရောက်အခြေချခွင့်ရှိတာလူသားချင်းစာနာမှုအပေါ်အခြေခံပြီးနေထိုင်ခွင့်ပေးရာတွေကိုရှော့ချလိုက်မဲ့သမ္မတရဲ့လူဝင်မှုကြီးကြပ်ရေးအဆိုပြုချက်ကိုဒီကနေ့ကြေညာဖို့ရှိနေပါတယ်။နေဆက်လုံခြုံရေးကိုခိုင်မာစေမှာဖြစ်တယ်လို့အရေးချင်းရှိသူတွေကဦးစားပေးနေထိုင်ခွင့်ပေးမဲ့စနစ်ဖြစ်တယ်လို့အစိုးရအကြီးတန်းတာဝန်ရှိသူကပုတ်ထူးနေတော့ကသတင်းတောက်တွေကိုကြိုတင်ရှင်းလင်းပြောပြခဲ့ပါတယ်။ Green Card နဲ့အမြဲတမ်းနေထိုင်ခွင့်ကိုတစ်နှစ်မှလူဦးရေ 1.3% ကိုခွင့်ပြုမှာဖြစ်ပေမဲ့အမေရိကန်နိုင်ငံသားတွေရဲ့မိသားစုတွေနဲ့လူသားချင်းစာနာမှုအကူအညီလိုသူတွေကိုဦးစားပေးမဲ့အစားအမေရိကန်အတွက်အကျိုးပြုနိုင်မဲ့အရေးချင်းရှိပညာတတ်တွေကို Trump အဆိုပြုမဲ့စနစ်သက်ကဦးစားပေးသွားမှာဖြစ်ပါတယ်။လက်ရှိစနစ်အရအမေရိကန်မှာလာရောက်ခြေချခွင့်ပြုထားသူတွေက12ရာခိုင်နှုန်းကသူတို့ရဲ့အရေးချင်းကြောင့်ဖြစ်ပြီးတော့66ရာခိုင်နှုန်းကတော့အမေရိကန်မှာတရားဝင်နေထိုင်ခွင့်ရထားသူတွေရဲ့မိသားစုဝင်တွေဖြစ်ပါတယ်။သမ္မတအဆိုပြုတဲ့စနစ်သက်ပြောင်းရင်တော့အခြေချနေထိုင်ခွင့်ပြုသူတွေရဲ့58ရာခိုင်နှုန်းကအရေးချင်းရှိသူဒါမှမဟုတ်အလုပ်ရှင်တွေကအာမခံသူတွေဖြစ်ရမှာဖြစ်ပြီးမိသားစုဝင်ဖြစ်လို့နေထိုင်ခွင့်ပေးမဲ့သူကတော့33ရာခိုင်နှုန်းသာရှိတော့မှဖြစ်ပါတယ်။လူသားချင်းစာနာလို့နေထိုင်ခွင့်ပြုတာကလည်း22ရာခိုင်နှုန်းကနေ10ရာခိုင်နှုန်းကိုရှော့ချလိုက်မှာဖြစ်ပါတယ်။ TV Visa ကန်ဆမ်းမဲနဲ့လာရောက်အခြေချခွင့်ပြုတဲ့အစီအစဉ်ကိုလည်းလုံးဝဖျက်လိုက်မှာဖြစ်ပါတယ်။
ဆူရနိုင်ငံကတ်တုံးမြို့တော်မှာလူညွန့်တပ်ဖွဲ့တွေနဲ့ရုံရင်းဆက်ကပ်ဖြစ်ရာကလူရှိဦးထက်မနေတံရရခဲ့ပြီးနောက်တနေ့မှာပဲအသွင်ကူပြောင်းရေးအစိုးရဖွဲ့စည်းအယက်သားဆန္ဒပြခေါင်းဆောင်တွေနဲ့ဆွေးနွေးမဲ့အစီအစဉ်ကိုအာဏာသိမ်းစစ်ကောင်စီကဆိုင်းငံ့လိုက်ပါတယ်။မြို့တော်ချက်ချန်လန်းတွေကအတားဆီးကိုဆန္ဒပြသူတွေဖယ်ရှားပေးဖို့ညှင်းဆန်ခဲ့တယ်လို့ပြည်တွင်ပြောဆိုခဲ့တဲ့ဗိုလ်ချုပ်ကြီးအက်ဒယ်ဖတာအဘန်ကပြစ်ခတ်မှုဖြစ်ခဲ့ပြီးနောက်ဆွေးနွေးမဲ့အစီအစဉ်ကို82နာရီကြာရွှေ့ဆိုင်းထားဖို့ဒီနေ့ပဲကြေညာလိုက်တာပါ။မြို့တော်က တားဆီးကိုတော့ဆူရနေကအာနာရှင်အောင်ဟိုမာရဲ့ဘတ်ရှားရာဂုကအဆင်ပြေဖို့တောင်းဆိုခဲ့တဲ့ထိုင်သွေးဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တဲ့ပြီးခဲ့တဲ့လကစလို့ချထားခဲ့တာဖြစ်ပါတယ်။သမဏဟောင်းဘတ်ရှားကိုနှစ်ပေါင်း30ကျော်အုပ်ချုပ်မှုကိုဧပြီလ17ရက်နေ့မှာပဲစစ်တပ်ကအာနာသိအဆုံးသတ်လိုက်ပေမဲ့ဆန္ဒပြသူတွေကတော့အတားဆီးတွေကိုမဖယ်ရှားသေးပဲအယတားစုအတရထံအာနာလွှဲပြောင်းပေးဖို့စစ်တပ်ကိုဆက်လက်တောင်းဆိုနေကြတာပါ။ဆူရနေကအာနာသိစစ်ကောင်းဆောင်တွေနဲ့အယတားဆန္ဒပြကောင်းဆောင်တွေကြားအသွင်ကူးပြောင်းရေးအစိုးရတည်းရဲ့ဖွဲ့စည်းမဲ့ခြေကံမူပေါင်းတစ်ခုရေးဆွဲနိုင်အောင်ဆွေးနွေးညှိနှိုင်းကြဖို့လည်းသဘောတူထားတာဖြစ်ပါတယ်။
ယေမန်အစိုးရကြောထောက်နောက်ခံပေးနေတဲ့ဆာဒီအာရေဗျဥဆောင်တဲ့ပူပေါင်းတပ်တွေကစာနာမြို့မှာဒီကနေ့ဇက်တိုက်၄ချောင်းတိုက်ခိုက်မှုကြောင့်6ယောက်ထက်မနည်းသေဆုံးသွားပါတယ်။တိုက်ခိုက်မှုတွေအတွင်းမှာမြို့ရဲကပြစ်မှတ်တချို့ထိခိုက်ခဲ့တဲ့အပြင်လူနေအိမ်တော်တော်များများလည်းပျက်စီးသွားပါတယ်။အီရန်ကထောက်ပံ့နေတဲ့ဟူသီတပုံတွေကစာနာမြို့ကို2014ခုနှစ်ထဲကထိန်းချုပ်ထားတာပါ။ဆာဒီအာရေဗျနိုင်ငံကယေနံပိုင်လိုင်းတွေအပေါ်အဝေးထိန်း drone ယာဉ်နဲ့တိုက်ခိုက်ခဲ့တယ်လို့ဟူသီတပုံတွေပြောကြားပြီးရပ်ပိုင်းကြမှာပဲအခုလိုလေကြောင်းတိုက်ခိုက်မှုတွေကိုလုပ်ခဲ့တာပါယေနံပိုင်လိုင်းတွေအပေါ်တိုက်ခိုက်ဖို့အီရန်ကအမိန့်ပေးတာလို့ဆာဒီကာကွယ်ရေးဒုဝန်ကြီးခါလစ်ဘင်ဆယ်မန်ကဆွဆွဲပြီးအကြမ်းဖက်ဝါဒအခြေခံတိုက်ခိုက်မှုဖြစ်တယ်လို့ပြောကြားခဲ့ပါတယ်တဆက်ထဲသတင်းကတော့ယေမန်နိုင်ငံအတွက်အရေးကြီးတဲ့ဟော်ဒိတာပင်လနီစိတ်ကန်းကနေဟူသီတပုံတပ်တွေဆုတ်ခွာသွားပြီလို့ယေမန်ဆိုင်ရာကုလသမဂ္ဂအထူးတန်တမန်ကဗုဒ္ဓဟူးနေ့ကပြောပါတယ်El Hodeida, Salif နဲ့ Ras Isa စိတ်ကန်း၃ခုကနေဟူသီတပုံ Ansar Allah တပ်ဖွဲ့တွေထွက်ခွာသွားပြီလို့အထူးတန်မန် Martin Graffit ကကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးမှာပြောကြားခဲ့ပါတယ်။ဒါဟာ၄နှစ်ကြာပြီဖြစ်တဲ့ပြည်တွင်းစစ်မှာအပြုသဘောဆောင်တဲ့ခြေလှမ်းဖြစ်တယ်လို့မြင်နေကြပါတယ
်။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း၉နာရီကနေ၁၀နာရီအထိလိုက်ဒိုမီတာ24 kHz 1239လိုက်ဒိုမီတာ25 kHz 1196လိုက်ဒိုမီတာ32 kHz 9325လိုက်ဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုက်လက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တံမြန်မာပိုင်းစီစဉ်ရဲ့ကြာသာပြင်းနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဒီနိုင်ငံမှာပြီးခဲ့တဲ့နှစ်နောက်ပိုင်းကလေးကဖမ်းဆီးခံထားတဲ့ကနေဒါနိုင်ငံသားတယောက်ကိုနိုင်ငံတော်လျှော့ဝှက်ချက်လက်တွေခိုးယူမှုနဲ့တရားဝင်ဆွဲချက်တင်လိုက်ပါတယ်။ကနေဒါနိုင်ငံသားတွေဖြစ်ကြတဲ့ Michael Kovac နဲ့ Michael Spavor တို့နှစ်ဦးနဲ့ပတ်သက်ပြီးတရားနိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရသူလူကန်းကဒီနေ့ပဲဗေကျင်းမြို့ကသတင်းစာရှင်းလင်းပွဲမှာကြီးညာလိုက်တာကြောင့်နှစ်နိုင်ငံကြားတင်းမာမှုတွေလည်းကြီးထွားလာနေပါတယ်။တရုတ်နိုင်ငံရဲ့ဒီဇယ်ဥပဒေနဲ့အညီဖမ်းဆီးခဲ့တာဖြစ်တဲ့အကြောင်းနဲ့တရုတ်နိုင်ငံရဲ့တရားစီရင်စနစ်ပေါ်ကနေဒါနိုင်ငံကတာဝန်မဲ့တဲ့မှတ်ချက်ပေးပြောဆိုမှုတွေမလုပ်ဖို့ညှို့လင့်နေကြောင်းလည်းပြောခွင့်ရကပြောဆိုခဲ့တာပါဖမ်းဆီးမှုသတင်းနဲ့ပတ်သက်လို့တရုတ်နိုင်ငံကကြေညာခဲ့ပြီးနိုင်ပိုင်းကျမှာပဲကနေဒါနိုင်ငံရဲ့ဌာနကထုတ်ပြန်တဲ့ကြေညာချက်မှာတော့ဥပဒေမဲ့ဖမ်းဆီးမှုအဖြစ်အပြင်းထန်ရှုတ်ချကြောင်းနဲ့ဖမ်းဆီးထားသူတွေကိုအ мян ဆုံးပြန်လွှတ်ပေးဖို့လည်းတောင်းဆိုခဲ့ပါတယ်ကနေဒါနိုင်ငံသားနှစ်ဦးကိုတော့တရုတ်နိုင်ငံရဲ့အမျိုးသားလူမျိုးရေးကိုချင်းချောက်တဲ့လူရည်တွေနဲ့ဆက်နွယ်နေတယ်ဆိုတဲ့တန်တရားနဲ့ဒီဇင်ဘာလ10ရက်နေ့ကပဲတရားစီဖမ်းဆီးခဲ့တာပါ UN နိုင်ငံပေါ်အမေရိကန်ရဲ့ Facebook တံခတ်မှုတွေကိုချိုးဖောက်မှုနဲ့အမေရိကန်ကအလိုရှိနေတဲ့တရုတ်နည်းပညာလုပ်ငန်းကြီးတစ်ခုဖြစ်တဲ့ Huawei ကုမ္ပဏီထူထောင်သူရဲ့သမီးလည်းဖြစ်ဗန်နိုင်းဆန်အရာရှိလည်းဖြစ်တဲ့မောင်ဝမ်ဂျိုးကိုကနေဒါနိုင်ငံ Vancouver လေဆိပ်မှာဖမ်းဆီးလိုက်ပြီးရပိုင်တွင်မှာပဲကနေဒါနိုင်ငံသားနှစ်ယောက်ကိုတရုတ်နိုင်ငံကဖမ်းဆီးခဲ့တာလည်းဖြစ်ပါတယ်
နိုင်ငံရဲ့လုံခြုံရေးကိုထိခိုက်စေတဲ့ကုမ္ပဏီတွေကနေထုတ်လုပ်တဲ့နည်းပညာနဲ့ဆက်သွယ်ရေးပစ္စည်းတွေကိုအမေရိကန်ကုမ္ပဏီတွေမတုံ့ရလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသမ္မတအမိတ်ထုတ်ပြန်လိုက်ပါတယ်။ဗုဒ္ဓဟူးနေ့ညတုန်းကနိုင်ငံတော်အရေးပေါ်အခြေအနေအဖြစ်နဲ့ထုတ်ပြန်ခဲ့တဲ့အမိတ်အရအမေရိကန်တယ်လီကောင်းလုပ်ငန်းတွေအနေနဲ့အမေရိကန်အစိုးရရဲ့ခွင့်ပြုချက်မရှိဘဲနိုင်ငံခြားကုမ္ပဏီတွေကဆက်သွယ်ရေးနဲ့နည်းပညာပစ္စည်းတွေကိုအသုံးပြုခွင့်မရှိတော့ပါဘူး။ဒီသမ္မတအမိတ်ဟာအမေရိကန်နဲ့ကုန်သွယ်ရေးတင်းမာမှုဖြစ်နေတဲ့တရုတ်ကုမ္ပဏီတွေအပေါ်တိုက်ရိုက်ပြစ်မှတ်ထားတဲ့အမိန့်အဖြစ်နဲ့လိလာသူတွေကသုံးသပ်နေကြပါတယ်။အထူးသဖြင့်မြန်နှုံးမြင့် 5G ကွန်ရက်ဖြတ်နဲ့ဆက်သွယ်ရေးပစ္စည်းကရိယာတွေထုတ်လုပ်ရောင်းချတဲ့နေရာမှာထိတ်တန့်ရောက်နေတဲ့ Huawei ကုမ္ပဏီကိုပြစ်မှတ်ထားတယ်လို့မြင်နိုင်ပါတယ်။ Huawei ထုတ်ဤပညာနဲ့ဆက်သွယ်ရေးပစ္စည်းတွေကတဆင့်တရုတ်အစိုးရကထောက်လှမ်းနိုင်တယ်လို့အမေရိကန်အစိုးရကအရင်တည်းကပြောကြားပြီး Huawei ပစ္စည်းတွေကိုအစိုးရနဲ့ပတ်သက်တဲ့လုပ်ငန်းတွေမှာမသုံးဖို့တားမြစ်ထားတာပါအခုတော့အမေရိကန်ပုဂ္ဂလိကလုပ်ငန်းတွေဘက်ကပါအသုံးပြုလို့မရတော့အောင်ပိတ်ပင်လိုက်ပါတယ်သမ္မတအမေအရအမေရိကန်ပုဂ္ဂလိကလုပ်ငန်းတွေအနေနဲ့ဤပညာသုံးပစ္စည်းတွေနဲ့ပတ်သက်လို့စီးပွားရေးသဘောတူညီမှုတွေလုပ်ရင်စီးပွားကူးသန်းဝင်ကြီး Wilbur Ross အပြင်တခြားသက်ဆိုင်တဲ့အစိုးရဌာနတွေရဲ့ခွင့်ပြုချက်ရယူဖို့လိုအပ်ပါတယ်ဝါဝေဘက်ကတော့အလျှော့မပေးတဲ့အပြင်သူ့ရဲ့ပစ္စည်းတွေကိုသုံးမယ်ဆိုရင် ထောက်လန့်မခံစေရဘူးဆိုတဲ့အာမခံချက်လက်မှတ်ထိုးမယ်လို့ဟွာဝေဥက္ကဋ္ဌလျံဟွာကပြောကြားခဲ့ပါတယ်။သူ့ရဲ့ customer တွေအပေါ်အတင်းအကျပ်ထောက်လန့်ခိုင်းနေဆိုရင်သူ့ရဲ့လုပ်ငန်းကိုပိတ်ပစ်မယ်လို့လည်းအရင်ထဲကပြောနေတာပါ။ဒါပေမဲ့တရုတ်နိုင်ငံမှာထုတ်ပြန်ထားတဲ့ဥပဒေတွေအရနီးပညာလုပ်ငန်းတွေအနေနဲ့တရုတ်အစိုးရကတောင်းဆိုရင်အချက်အလက်မှတ်တမ်းတွေကိုပေးရဖို့လိုပါတယ်
။ဟောင်ကောင်မှာ2014ခုနှစ်တုန်းကဒီမိုကရေစီတောင်းဆိုဆန္ဒပြပွဲတွေမှာဥဆောင်ခဲ့တဲ့ကျောင်းသားကောင်းဆောင်သူဖြစ်သူဂျော့ရှူအောင်ကိုအာဏာပိုင်တွေကထောင်ထဲပြန်ပို့လိုက်ပါတယ်။တခြားကျောင်းသားကောင်းဆောင်နှုတ်ဖြစ်တဲ့နေသင်လောနဲ့အလက်စ်ချောင်းလုံးနဲ့အတူဝမ်ဟာ2014ခုနှစ်တုန်းကဟောင်ကောင်ဆိုးရရုံးချုပ်ဝင်တဲ့အတင်းဝင်ရောက်ရာကနောက်ဆက်တွဲထိတော်လှန်ရေးဖြစ်တင်ရှားတဲ့ဒီမိုကရေစီလှုပ်ရှားမှုတွေပေါ်ပေါက်ခဲ့တာပါ။ဟောင်ကောင်မှာလွတ်လပ်တဲ့ရွေးကောက်ပွဲတွေကျင်းပဖို့နှစ်လကြာတောင်းဆိုဆန္ဒပြပွဲတွေအတွင်းချက်ချာလမ်းမကြီးကိုလည်းပိတ်ဆို့ခဲ့ကြပါတယ်။ဆန္ဒပြပွဲတွေအတွင်းတပိတ်စကန်ကနေထွက်ခွာဖို့တရားရုံးမင်းကိုမလိုက်နိုင်မှုနဲ့ပြီးခဲ့တဲ့ဇန်နဝါရီလထဲမှာပဲသူ့ကိုထောင်နဲ့3လစင်ချက်ချခဲ့တာပါ။ဒါပေမဲ့လည်း6ရက်ကြာချုပ်နှောင်ခံခဲ့ရပြီးတော့အယူခံတင်မှုအမှတ်ကန်နဲ့ပြန်လွတ်ပေးထားတာဖြစ်ပါတယ်။အယူခံတရားရုံးကတော့ကြော်စောမှုကြောင့်သူ့ကိုအလွန်ကျွံအပြစ်ပေးခံခဲ့ရကြောင်းခုခံချေဖားချက်ဟာအချင်းမြင့်လုံးဝမရှိလို့လွဲမလဲအမြင်သာဖြစ်ကြောင်းဆုံးဖြတ်ပြီးထောင်နဲ့အပြစ်ပေးဖို့စီရင်ဆုံးဖြတ်ခဲ့တာပါ
။အမေရိကန်ပြည်ထောင်စုမစ်ဆိုရီပြည်နယ်မှာကိုဝင်သက်တမ်းသတင်းရှစ်ပတ်ကျော်ရင်ကိုဝင်ဖျက်ချခွင့်တားမြစ်တဲ့ဥပဒေချမ်းကိုအထက်လွှတ်တော်ကဒီကနေ့အတည်ပြုလိုက်ပါတယ်။ Republican အမတ်တွေအများစုလွှမ်းမိုးထားတဲ့ပြည်နယ်လွှတ်တော်ကအတည်ပြုလိုက်တဲ့ဥပဒေချမ်းအရကျမ်းမာရေးဆိုင်ရာအရေးပေါ်အခြေအနေဆိုရင်ချွင်းချက်နဲ့ကိုဝင်ဖျက်ချခွင့်ပြုပေမဲ့ဆွေမျိုးသားချင်းတွေကြောင့်ကိုဝင်ရသူတွေမတင်းချင်းခံရသူတွေကိုတော့ကိုဝင်ဖျက်ချခွင့်မပေးပါဘူးဒီဥပဒေချမ်းကိုအောက်လွှတ်တော်ကအတည်ပြုဖို့တော့လိုပါသေးတယ်အမေရိကန်မှာအတင်းကျပ်ဆုံးကိုဝင်ဖျက်မှုဥပဒေကိုအလဘားမားပြည်နယ်အုပ်ချုပ်ရေးမှူးကလက်မှတ်ထိုးအတည်ပြုလိုက်ပြီးနိုင်ပိုင်းအကြာမှာပဲမစ်ဆိုရီအထက်လွှတ်တော်မှလည်းဥပဒေချမ်းကိုအတည်ပြုခဲ့တာပါကိုဝင်တဲ့မိခင်ရဲ့ကျမ်းမာရေးစိုးရိမ်ရလို့ဖျက်ချတာကလွဲလို့ကိုဝင်ဖျက်ချတာကိုတားမြစ်တဲ့အလဘားမားပြည်နယ်ဥပဒေအရကိုဝင်ဖျက်ချပေးသူအနေနဲ့ထောင်ဒဏ်69နှစ်ဒါမှမဟုတ်ထောင်ဒဏ်တသက်အထိချခံရမှာဖြစ်တယ်လို့ကိုဝင်ဖျက်ချဖို့ကြိုးစားတဲ့ကိုဝင်ဆောင်တွေလည်းပြစ်ဒဏ်ချခံရမှာဖြစ်ပါတယ
်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ချင်ညာပေးခဲ့တာဖြစ်ပါတယ်ခင်ဗျာVOA မြန်မာပိုင်းကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျွန်တော်တို့ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းလွှင့်နေတဲ့အခြေအနေတပြိုင်တည်းနားဆင်နိုင်ပါတယ်။အခုကဆက်ပြီးတော့သတင်းဆောင်ပါတွေကိုထင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ရန်ကုန်တကုံမြို့တောင်ပိုင်းအစ္စလမ်ဘာသာဝင်တွေရဲ့ Ramadan ဥပုသ်ကာလအတွင်းတရားဝင်ခွင့်ပြုသတ်မှတ်ထားတဲ့ဝတ်ပြုစုတောင်းတဲ့နေရာတစ်ခုကိုလူအင်အား100ကျော်လောက်ကမေလ15ရက်ကဝင်ရောက်တားဆီးခဲ့တဲ့အတွက်ဝတ်ပြုစုတောင်းတာတွေကိုယာယီရဆိုင်ခဲ့ရပါတယ်။ဒါပေမဲ့ဒီကနေ့မှာတော့ဥပုပ်အပီဝပြုစုတောင်းမှုတွေကိုသက်ဆိုင်ရာမြို့နယ်အာနာပိုင်တွေကအဲ့ဒီနေရာမှာပြန်လည်ခွင့်ပြုလိုက်တယ်လို့သိရပြီးရဲလုံခြုံရေးအဆောင်ချက်တွေပါချထားပေးမယ်လို့အာနာပိုင်တွေကအာမခံတဲ့အကြောင်းသိရပါတယ်။စုံစမ်းမေးမြန်းထားတဲ့ VOA သတင်းတော့ကုဇော်ထက်ကအပြည့်စုံကိုပြောပြပေးမှာဖြစ်ပါတယ်ဗျာ။
အစ္စလမ်ဘာသာဝင်တွေရဲ့ရမဒန်ဥပုံကာလအတွင်းမှာဖြစ်သွားခဲ့တဲ့ဖြစ်ရပ်မှုအလားတူဘာသာရေးလူမျိုးရေးအကြီးအကဲဖြစ်အောင်လှုပ်ဆောင်မှုတွေတိုးလာမှာကိုစိုးရိမ်မှုတွေတွေ့ရပါတယ်။ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးနိုင်ငံတကာမှာဝေဖန်ခံရတဲ့မြန်မာနိုင်ငံအတွက်ချက်ပြီးပုံရိပ်ကျဆဲမဲ့ကိစ္စဆိုပြီးတော့လည်းလူမှုကွန်ရက်တွေမှာရေးသားဝေဖန်နေကြပါတယ်။တကုံမြို့တဲ့မြောက်ပိုင်း106ရပ်ကွက်မှာရန်ကုန်တိုင်းဒေသကြီးအစိုးရခွင့်ပြုထားတဲ့အစ္စလမ်ဘာသာဝင်တွေရဲ့ဝတ်ပြုစုတောင်းရာနေရာကိုရဟန်းတချို့နဲ့လူရောက်တရာကျော်လောက်ကမေလ15ရက်ညနေပိုင်းလောက်ကအကြမ်းဖက်အင်အားသုံးပိတ်ပင်တားဆီးခဲ့ရကြောင်းမြို့နယ်အာဏာပိုင်တွေကဒီဝတ်ပြုစုတောင်းရာနေရာကိုယာယီပိတ်ထားလိုက်ရပါတယ်။ရန်ကုန်တိုင်းအစိုးရကဒီကိစ္စနဲ့ပတ်သက်လို့တုံ့ပြန်တာမရှိသေးပါဘူး။သာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနကတော့မကြခင်သတင်းထုတ်ပြန်သွားမယ်လို့ပဲညွှန်ကြားမှုဦးအောင်စံဝင်က VOA ကိုပြောပါတယ်။
အော်ကျွန်တော်တို့သတင်းထုတ်ပြန်ပေးမယ့်အစီအစဉ်တွေရှိလာနိုင်ပါတယ်ခင်ဗျာနော်ကျွန်တော်တို့ website နဲ့ Facebook မှာစောင့်ကြည့်နေလိုက်တော့ကျွန်တော်သတင်းထုတ်ပြန်ပေးမယ့်အစီအစဉ်ရှိလာပါတော့ခင်ဗျာနော
်ဝေဖြူရနေရာကိုအစိုးရရဲ့တရားဝင်ခွင့်ပြုချက်ရထားပေးမယ်မျိုးချစ်တွေဆိုပြီးအမိခံတဲ့လူအစုကဒုတ်တားကိုင်ဆောင်ပြီးနှောက်ယှက်ခဲ့ရဖြစ်ပါတယ်အကြောင်းပြချက်တိတိကျကျမပေးဘဲအစ္စလမ်ဘာသာဝင်တွေအခုလိုစုပြီးဝေဖြူတာကိုခွင့်မပြုနိုင်ဘူးဆိုပြီးချိန်ရောက်ခဲ့ကြတာပါနေမီအေဂျင့်အောင်အထပ်ပိုင်းအာနာပိုင်အဖွဲ့ရဲ့ခွင့်ပြုချက်မရမချင်းဝေမပြုဖို့နေမီအာနာပိုင်တွင်နဲ့အစ္စလမ်ဘာသာဝင်တွေညှိနှိုင်းမှုယူထားပါတယ်။မြန်မာနိုင်ငံရဲ့ဘာသာရေးလူမျိုးရေးကိစ္စတွေနဲ့ပတ်သက်လို့နိုင်ငံတကာမှာပုံရိပ်ကောင်းပြန်ရအောင်ကြိုးစားနေချိန်မှာဒီလိုအဖွဲ့အစည်းလူတစုရဲ့လုပ်ရဟာနိုင်ငံအတွက်သာသနာအတွက်ပါညှို့ငဲ့စေရာဖြစ်နိုင်ကြောင်းဘာသာပေါင်းစုံငြိမ်းချမ်းရေးငြိမ်းချမ်းမြေတားရဲ့အမတ်ဒီအဖွဲ့ဝင်ဦးဝေးလွင်ကပြောပါတယ်။
တိုက်ထိုက်တဲ့အရမဝါဒီဒီကအစ္စလမ်ကိုတိုက်နေတာမဟုတ်ပါဘူးခင်ဗျာသူတို့ကလေအစိုးရပြုတ်ကြရေးအတွက်လုပ်နေတယ်ဘာသာရေးကိုလူမျိုးရေးအတွက်အသုံးချနေတဲ့လူတွေဖြစ်ပါလေကျွန်တော်တို့ကစနစ်တန်ဖြစ်အသုံးချခါရတာဖြစ်ပါလေခင်ဗျာ
နိုင်ငံမှာငြိမ်းချမ်းရေးရရှိဖို့ဆိုရင် အောက်ခြေပြည်သူတွေကြားဘာသာပေါင်းစုံကြားညီညွတ်မှုရှိမှာပဲဒီမိုကရေစီစနစ်ကိုသွားနိုင်မှာဖြစ်ကြောင်းအင်ဂျင်မီဟိနူမျိုးသမီးကွန်ရက်ကဒေါက်ကက်သလင်းသိန်းကအခုလိုပြောပါတယ
်ဟိုခန်းစားမိတာတခုကတော့တဘာသာနဲ့တဘာသာညီညွတ်ဖို့လည်းအရေးကြီးတယ်ကျွန်တော်တို့ငြိမ်းချမ်းရေးဖိုရမ်တွေဘာသာပေါင်းစုံချစ်ချင်းညီညွတ်ရေးဖိုရမ်တွေပတ်ောက်ပဲလုပ်လို့ပေါ့နော်ဟိုအောက်ခြေမှာရှိတဲ့တာမန်လူသားတွေညီညွတ်မှပဲအဆင်ပြေမှပဲကျွန်တော်တို့တကယ်နိုင်ငံရေးလေနိုင်ငံရေးမှာကျွန်တော်တို့လူချင်းနဲ့ဒီမိုကရေစီကိုတကယ်အမှန်ကန်ကိုရရှိနေပေါ့နော
်တကုံမြို့သစ်တောင်ပိုင်းမှာအစ္စလမ်ဘာသာဝင် 16,000 ကျော်ရှိရလို့သိရပြီးအခုနှစ်ရမဒန်ဥပုံကာလအတွက်ဝတ်ပြုစတောင်းမှုနေရာ15နေရာခွင့်ပြုဖို့အာဏာပိုင်တွေကိုတောင်းခံခဲ့ရလို့သိရပါတယ်။ဒါပေမဲ့3နေရာပဲရန်ကုန်တိုင်းအစိုးရကခွင့်ပြုပေးခဲ့ပြီးမနေ့ကညနဲ့တနေ့ကညလူအုပ်စုအခုလိုနှောက်ယှက်တာတွေကြောင့်3နေရာလုံးကိုယာယီပိတ်ထားခဲ့ရတာလို့အစ္စလမ်ဘာသာဝင်ရေးရာကောင်စီအတွင်းရေးမှူးဦးဝန္နရွှေက VOE ကိုပြောပါတယ်။ဒါပေမဲ့လည်းအခုနောက်ဆုံးအခြေအနေရတော့ဒီနေရာ၃ခုလုံးမှာပြန်လဲဝတ်ပြုဖို့ခွင့်ပြုခဲ့ပြီးလုံခြုံရေးချတာပြိမယ်လို့လည်းမြို့နယ်အုပ်ချုပ်ရေးမှူးကနှုတ်အားဖြင့်ကြောင်းကြားလာရဲလို့ဦးဝေးလွင်က VOE ကိုပြောပါတယ
် VOE သတင်းတော့ကိုဇော်ထက်ရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာဖြစ်ပါတယ်ထိုင်းနိုင်ငံဘက်ကသတင်းကိုအလဲမပေးခင်မှာဆရာတော်မင်းတုံညာနဲ့ VOE တွေ့ဆုံမေးမြန်းခန်းကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်မြန်မာနိုင်ငံဟာဘာသာရေးလွတ်လပ်ခွင့်ရှိတဲ့နိုင်ငံတစ်ခုဖြစ်ပြီးတော့ဘာသာကြားတွေအပေါ်ခွဲခြားဖိနှိပ်မှုတွေဟာအရင်ကရှိခဲ့တဲ့စစ်အာဏာရှင်စနစ်ရဲ့သိုးမွေနဲ့သွေးထိုးလွန်ဆော်မှုတွေကြောင့်လို့အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကိုကြွလာတဲ့မင်းတုံညဗုဒ္ဓတက္ကသိုလ်လိုလူသိများတဲ့ဆရာတော်ဦးအိတ်သရိယာကမိန့်ကြားပါတယ်ဆရာတော်မင်းတုံညကို VOE မြန်မာပိုင်းအစီအစဉ်အက်ဒီတာဦးကျော်စန္ဒာကတွေ့ဆုံမေးမြန်းထားပါတယ်ခင်ဗျာ
ဦးဇင်းတို့ရဲ့ပြည်တွင်းထဲမှာအခုဖြစ်နေတဲ့ပဋိပက္ခတွေကဘာသာရေးကြောင့်ဖြစ်တာလားတခြားဘာအကြောင်းတွေအဓိကဟာတွေရှိလဲဆိုတာတွေကိုသူတို့ကမေးတယ်။ဦးဇင်းအဲ့ဒီခါမှာဘာသာရေးကြောင့်မဟုတ်ဘူး။ဦးဇင်းတို့ဘာသာဟာမြတ်စွာဘုရားကဒါဟောထားပြီးတာဖြစ်တယ်။မာတယတန်နိယံဗုဒ္ဓမာယုဒ္ဓဧကဗုဒ္ဓမနုရခေဆိုတာမေတ္တာတုံးပါ။နော်။ဒီတားတယောက်ပေါ်မှာမိခင်ရဲ့မေတ္တာမျိုးထားရလို့မျိုးအလုံးစုံတရားတွေပေါ်မှာမေတ္တာထားရမယ်။မေတ္တာနဲ့စောင့်ရှောက်ရမယ်။ဒါဗုဒ္ဓရဲ့လမ်းစဉ်။ပါဏာတိပါဒဝေဒမတိဒိဋ္ဌကပရံတမာရိယာမိဆိုတာတရားတွေအလုံးကိုမတက်ရဘူးလို့ဘုရားကပြောထားပြီးတာဖြစ်တယ်ဗုဒ္ဓရဲ့လမ်းစဉ်ဘာသာရေးရဲ့လမ်းစဉ်အရာကဒီတတ်တာဖြတ်တာတွေကိုလုံးဝခွင့်မပြုဘူးဘာသာရေးရှုထောင့်ရမဟုတ်ဘူးဒါပေမဲ့နောက်ွယ်မှာဦးဇင်းတို့ကိုနေပြောခဲ့တဲ့ဦးဇင်းတို့နိုင်ငံမှာနှစ်ပေါင်း60ကျော်ကြာဖြစ်ခဲ့တဲ့စစ်အာဏာရှင်တွေရဲ့အမွေအစိုးတွေကြောင့်ဖြစ်သွားခဲ့တဲ့နောက်ွယ်ကလက်မဲကြီးရဲ့ပြဿနာတွေအများကြီးရှိတယ်အဲ့ဒါတွေကိုလည်းဦးဇင်းတမိုင်းကြောင်းနဲ့တို့ရှင်းပြတယ်ဒီတင်းထဲမှာဦးဇင်းတို့ဖြစ်ပေါ်ခဲ့တဲ့ပြဿနာတွေပေါ့နော
်အခုမြန်မာနိုင်ငံဟာဘာသာရေးလွတ်လပ်ခွင့်စီရင်တဲ့မှာအတော့ဘာသာရေးလွတ်လပ်ခွင့်မရှိရဲဆိုရတဲ့စီရင်တဲ့မှာတော်လေးအောက်ဆုံးမှာပါနေပါတယ်အဲဆိုရတဲ့ထက်မှာဆိုတော့ထိဆုံးမှာပါလိမ့်မယ်ဟုတ်
ကဲ့အ
ဲ့တော့အဲ့ကိစ္စကိုစဉ်းစားနေနေကာကွယ်ပြီးတော့ပြောရမယ့်အခြေအနေမျိုးကြုံခဲ့ပါလားခင်ဗျာအ
ဲသူတို့လည်းဦးဇင်းတို့ပြောပြပါတယ်ဦးဇင်းတို့ဘာသာအချင်းချင်းအရာကတော့အားလုံးလွတ်လပ်တယ်လို့ဦးဇင်းတို့ဘာလို့လဲဆိုအခုဆိုရင်ဦးဇင်းတို့ပြည်တွင်းထဲမှာဦးဇင်းကိုယ်တိုင်လည်းပဲဟိုခရစ်ယာန်နော်မွတ်စလင်ဟိန္ဒူဦးဇင်းတို့ဗုဒ္ဓဘာသာဘာသာရေးခေါင်းဆောင်တွေအားလုံးစုပေါင်းပြီးတော့ငြိမ်းချမ်းရေးဟောပြောတာတွေအတူတူဟောတာတွေဦးဇင်းတို့ပြည်တွင်းထဲမှာလုပ်နေကြတယ်အဲ့တော့ဦးဇင်းတို့ဒီဘာသာအရာနဲ့တယောက်နဲ့တယောက်ဟိုရိုက်ကြတယ်ဆိုတာထက်ပေါ့နောက်ွယ်ကမြောက်ပေးလို့တခြားပဋိပက္ခတွေကြောင့်ပဲဖြစ်တာပဲနော်ဒကာကြီးတို့လည်းသိတဲ့တိုင်ပဲဦးဇင်းတို့နိုင်ငံမှာဒီဘာသာပေါင်းစုံရှင်တွဲပြီးနေနေကြတာအများကြီးပဲဒါဦးဇင်းတို့စုလေနာမရေးဆိုရင်ကြည်အထင်ရှားပဲဟုတ်တယ်မလားဟိုတခြားကြောင့်အနေနဲ့တော့ဖြည့်ဆည်းခဲ့တာတယောက်နဲ့တယောက်ဟိုပရိပက္ခကြောင့်ဖြစ်တာမျိုးမရှိဘူးအဲ့ဒီခုနကပြောတယ်တွေးထိုးလုံးဆောင်မှုတွေကြောင့်ဦးဇင်းတို့နိုင်ငံမှာဒီပရိပက္ခတွေကဖြစ်နေကြရတာပေါ့
ဆိုတော့မူအနေနဲ့အတိုင်းပြည်မှာဘာသာရေးလွတ်လပ်ခွင့်မရှိဘူးဆိုတာ
အဲ့ဒါတော့မဟုတ်ပါဘူးဦးဇင်းတို့လက်မခံပါဘူးဦးဇင်းတို့နိုင်ငံမှာအားလုံးခုနကပြောတဲ့ချက်ကြောင့်ရှိတဲ့ဟိန္ဒူကြောင့်ရှိတဲ့အကုန်လုံးလွတ်လပ်ဆောင်တာသူကနေသူကိုယ်ဝယ်နေကြတာပဲဒါနဲ့ပတ်သက်ပြီးတော့လဲဥပဒေရလဲကန့်ထားတာတမစ်ထားတာဘာမှမရှိပါဘူးဦးဇင်းတို့ဘာသာဟိုနိုင်ငံရေးရှုထောင်ရတော့ဦးဇင်းတို့ဘုံကြီးကျောင်းနေကိုယ်တိုင်နဲ့အဖြတ်ခံရတာပဲ2000ခုမှရေးဆိုရင်ဒါငွေကြေးရန်ကျောင်းနေဝင်ပြီးအစည်းအခမ်းနဲ့တပုံစကန်းစီးလို့အစည်းအခမ်းရတယ်2000ခုရှိဝါရောင်မှရေးဆိုရင်ဦးဇင်းတို့ဘုံကြီးကျောင်းနေ60နဲ့တကျောင်းချိတ်ပိတ်ခံရတယ်အဲ့တော့ပြောချင်တာအရာကတခြားဘာသာတစ်ခုတည်းတင်ဒီလိုဖြစ်တာမျိုးမဟုတ်ဘူးဒီခုနကပြောခဲ့တဲ့အာနာရှင်နေကျောင်းဘာသာတိုင်းဒါတူတူဖြည့်စည်တာကိုယ့်ရဲ့အတွင်းထဲမှာအရာလူတွေအရာကတော့ဒီအောင်နဲ့ဒီအောင်ခုနကပြောခဲ့တဲ့ဖြစ်စီချင်းနှမ်းမှုချင်းရတော့ဘာမှမရှိပါဘူ
းမင်းတို့ညာဗုဒ္ဓတက္ကသိုလ်လို့လူသိများတဲ့ဆရာတော်ဦးအိတ်သရိယာကိုဦးကျော်စန္ဒာက တွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်အခုတခါတော့ထိုင်းနိုင်ငံဘက်ကသတင်းတပုတ်ကိုလည်းအလှည့်ပေးကြပါတယ်ထိုင်းမြန်မာနယ်စပ်မဲဆောက်မဲလမတ်ဖော့ဖရာမြူနယ်ရီထဲမှာမေလ16ရက်နေ့မနက်ပိုင်းမနက်6နာရီအချိန်ကစပြီးတော့ထိုင်းအစိုးရရဲ့ A3 စစ်စင်ရေးရက်ကွက်တီတိုက်ခိုက်နေမှာနေထိုင်ကြတဲ့မြန်မာနိုင်ငံသားတွေနဲ့လမ်းမပေါ်မှာတွာလာနေကြသူတွေကိုထိုင်းလာဝကနဲ့ထိုင်းရဲတပ်ဖွဲ့ပါဝင်ပူးပေါင်းပိတ်ဆို့ဆစ်ဆီးခဲ့ကြရမှာတရားမဝင်နေထိုင်နေကြတဲ့မြန်မာနိုင်ငံသား200လောက်ဖမ်းဆီးခံခဲ့ရပါတယ်ဒီကြောင့်ပြည်သူကိုတော့ထိုင်းခြေဆိုင်သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ထိုင်းမြန်မာနယ်စပ်တက်ခရိုင်ထဲမှာလူရေ9သိန်းတဲ့မနဲ့အလုလုကိုင်နေကြတာဖြစ်ပြီးတရားမဝင်နေထိုင်နေကြသူတွေလည်းအများအပြားရှိနေတာပါမေလ16ရက်နေ့တုန်းကတော့တက်ခရိုင်ထဲကမြို့နယ်3ခုထဲမှာထိုင်းအစိုးရကစစ်စင်ရေးလုပ်ပြီးဖမ်းဆီးခဲ့ကြောင်းမြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ်
။မဲဆောက်မြို့မှာဒီနေ့တရားမဝင်မြန်မာလူ့ကမာ100လောက်ဖမ်းခံရတယ်။အဲဒီလိုပဲမဲဆောက်မြို့တောင်ဘက်မှာရှိတဲ့ဖုတ်ဖရမြို့နယ်မှာတရားမဝင်မြန်မာလူ့ကမာ60လောက်ဖမ်းခံရတယ်။တပြိုင်နက်တည်းမှာပဲမဲဆောက်မြို့မြောက်ဘက်မှာရှိတဲ့မဲဒမတ်မြို့မှာတရားမဝင်မြန်မာလူ့ကမာ40လောက်ဖမ်းခံရတယ်။အဲ့တော့မဲဆောက်ပါဝင်၃မြို့နယ်မှာတရားမဝင်မြန်မာရွှေပြောင်းလူတို့မှာ200လောက်ဒီနေ့ဖမ်းခံရတယ်။အဲ့ဒါဘာဖြစ်လို့လဲဆိုတော့အဲ့ဒီနေရာမှာတီစဲဥပဒေအနေနဲ့ရှိနေစေဖြစ်တဲ့ X-ray operation တရားမဝင်နဲ့ငါသာခန်းစီစစ်စီအရေးယူစီမံချက်ရဖမ်းလိုက်တာဖြစ်တယ်။ဖမ်းတဲ့သူတွေကတော့တက်ခရိုင်စစ်ကြီးရဲ့ဂျူရိုကစလိုက်တာမာရခနာကောင်းဆောင်ပြီးတော့မူခင်းရဲတပ်ဖွဲ့နောက်မျိုးဆောင်မျိုးပိုင်အဆောင်တပ်ဖွဲ့နေသားဆောင်ရဲအဖွဲ့ထိုင်းတပ်မတော်လုံခြုံရေးဌာနနောက်ဒီအလုကမာဌာနအဖွဲ့စုံကနေပြီးတော့ပူပေါင်းဖွဲ့တွေကနေဖမ်းဆီးတာဖြစ်တယ်ဒီစီမံချက်ကလွန်ခဲ့သောတစ်နှစ်ခွဲလောက်ကစပြီးတော့ရှင်းညာထားတဲ့စီမံချက်ဖြစ်ပြီးတော့ထိုင်းနိုင်ငံမှာအခုချိန်ထိဒီအစ်ဇွေးစီမံချက်ကတည်နေသေးလို့ပြောလို့ရတယ်ပေါ့
ဖမ်းဆီးခံရသူတွေကတော့ထိုင်းဥပဒေအရ45ရက်အထိပြစ်ဒဏ်ကျခံရမှာဖြစ်တယ်လို့လည်းဆိုပါရယ
်ထိုင်းလောက်ကဥပဒေအရဘာသူဘာမှထောက်ထားမရှိတဲ့သူတွေက45ရက်တလားပွဲထောင်ထဲသတ်မှတ်ခံမှာဖြစ်တယ်သို့တော်လည်းတလားပွဲအပြည့်နေရာရုံးထုံးစံမရှိပါဘူ
းပြစ်ဒဏ်တချို့ကျခံပြီးသွားရင်တော့တနေ့ကိုဘန်းငွေ900ပေးပြီးပြန်လဲလွတ်မြောက်တာတွေလည်းရှိတယ်လို့ဆိုပါရယ်ဒီအတွက်တရားမဝင်နေထိုင်သူတွေကတော့ဖမ်းဆီးလိုက်ပြန်လာလိုက်အလုလာလုလိုက်နဲ့သူတို့ဘဝရက်တည်ရေးအတွက်ထိုင်းနိုင်ငံထဲကိုဘလောက်ပဲဖန်ဖန်ဝင်လာနေစေဖြစ်ပါတယ်။ထိုင်းနိုင်ငံထဲမှာမြန်မာလူသမား3သန်းထက်မနည်းရှိနေပြီးတရားဝင်နေထိုင်နေသူတွေကတော့တသန်းလောက်ပဲရှိပါတယ်ရှင
်။ထိုင်းခြေဆိုင်သတင်းတောက်မယေးမာသတင်းပြပို့ခဲ့တာဖြစ်ပါတယ်။အခုတခါတော့လာမယ့်စနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာနဲ့ပတ်သက်ပြီးတော့အတည်ပြုကြပါမယ်ခင်ဗျာ။
ရရှိနေရှင်မြန်မာနိုင်ငံမှာမကြာခဏဆန္ဒပြလှုပ်ရှားမှုတွေမှာအာဏာပိုင်တွေနဲ့ထိတ်တန့်ရင်ဆိုင်တိုးပြီးဖမ်းဆီးအရေးယူခံရထိခိုက်နစ်နာကြရတဲ့အဖြစ်တွေနဲ့ကြုံရလေရှိပါတယ်။ငြင်းငြမ်းတဲ့လှုပ်ရှားမှုတွေကိုအင်အားသုံးနှိမ်နင်းတယ်လို့အာဏာပိုင်တွေအပေါ်ပြစ်တင်ကြတာတွေရှိတယ်လို့ဆန္ဒပြသူတွေဘက်ကလည်းစီကံချိုးဖောက်ကြတယ်ဆိုပြီးတာဝန်ရှိသူတွေဘက်ကပြောတာတွေလည်းရှိပါတယ်။ငြင်းငြမ်းတဲ့ဆန္ဒပြပွဲတွေမှာထိတ်တန့်ရင်ဆိုင်ရတဲ့အခြေအနေတွေကိုရှောင်ရှားနိုင်မှုအတွက်လှုပ်ရှားသူတွေဘက်ကပဲဖြစ်ဖြစ်တာဝန်ရှိသူတွေဘက်ကပဲဖြစ်ဖြစ်လိုက်နာဆောင်ရွက်ဖို့ဘာတွေများလိုအပ်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးမေးမြန်းလို့သူတွေအနေနဲ့ VOA ရဲ့တယ်လီဖုန်းနံပါတ်1-2-3-2-3-2-5-5-5 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေ VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းအချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရစေ။
ရာဇနေနေနဲ့ကျွန်တော်တို့ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်လိုပါတယ် VOA ကနေခြားသောတွင်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10နာရီအထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုတခါတော့ဗြိတိန်နိုင်ငံဘက်ကသတင်းတပုတ်ကိုပြောပြကြပါတယ်ရာဇမှုကျူးလွန်သူတွေအသုံးပြုတဲ့လက်နက်တွေကနေတပ်သေးကံလက်ပွေရရှာဖွေရယူတဲ့မှုကင်းစစ်ပညာရှင်တွေအတွက်ရောင်ကြီး3ပုံဖော်ဇက်တမျိုးကိုဗြိတိန်နိုင်ငံမှာတီထွင်နိုင်ခဲ့ပါတယ်လောလောဆယ်သုံးနေတဲ့လက်ပွေဖော်နီးလန်းတွေကပြည်စုံကောင်းမွန်မှုမရသလိုက Gomba to be DNA Namuna Yuragale, Labugo, Yasizi Vare, who did not a young Dombom for Zateka, Dika Kerigo, Bello, Cholana, and Surago. View the end out, Deborah Block, the Nimbibu Tavare, Go Yemen Tonga, Piobima Pibarebia.
Shazwemu Julonyama, don't you get a Dada Chongo, Sisireka, Mugin Sipinashin Riga, Copare de June, Milan Yango, don't be Mintare Lebwe, Yayu Yavare. Dilutaka. Labuya Gongo Mayana in a Kake Shidalo, DNA Namuna Jureka Mare, Labuy Piacina Mare, a good on Nipinya at the Kugamia, Pokaunde that they can attack Tarigo, Porto Pina Malalu, Inglanga Mugin Sipinya, Puerriga, Miolin Nivare. To the pin, Muhon Rigo, Porto de Kam Yumaba. Nipinya de Jongo, Mugin Sipinyashin, Vicky Burgin Ga Agulo, Biovare.
If the current processes are not fit for purpose and won't deliver what we want forensically.
A good donated Milaniga, ye man Tadalum, a pipe, Mugin Porto Yamale, Luyago, Sound Jim Abena, Musso ye, Jamaru, the Tan Nilago Shayamaba.
Young Chiton, Bumpos, and Nilan de Garo, a Piazzi Machine, the Digan, Tautarigo, Porto Pina, Malime, Nottingham, Dagadone, a two, Bubon, D. Trentare, Eddie Saha, Labway, Bumpo, Janet, Yawa, 2 year, Meribian Shima, Irons, Dabongo, Milan Zepi. Pongyeko Yayu Naimare. Titin du Regaro, Dizaha, Sechayadalo, Labu and Mat Dago, Mapia Sizi Naina Epi, Jala Dregale, Tatamate, Shirello, Sobare. Dissa at the Jow, Nottingham Dagaduga, Tuditi, Nicola Stalga, Agulu, Piopiavare.
The machine detects a fragment of the substances from the fingerprint, including the person's sweat. From that,
ဒီစက်ကအရာဝတ်ထုရဲ့နည်းနည်းပြပေါ်ကဒါရုပစ္စည်းမျိုးစုံကိုပုံဖော်ရယူပြီးတော့ဒီဒါရုပစ္စည်းတွေဘယ်နေရာမှာတည်ရှိနေတယ်ဆိုတာကိုပြောနိုင်ပါတယ်ခြေရာခံလို့ရတဲ့အဲ့ဒီဒါရုပစ္စည်းထောက်ထားတွေကတဆင့်မြင်သားတဲ့လက်ဘွေပုံသဏ္ဍာန်ကိုကွန်ပျူတာကဖော်ထုတ်ပေးပါတယ်ဒီနီလန်ကလက်ဘွေအမှတ်အသားရဖို့ခက်ခဲတဲ့ကြီးကွန်ကလို့လက်ဘွေရမျိုးကိုရှာဖွေဖော်ထုတ်ရမှာ ပိုပြီးလွယ်ကူစေပါလိမ့်မယ်ဒီနီလန်ဟာလက်ဘွေရအမှတ်အသားမူလပုံရိပ်ကိုမပြောင်းလဲစေတဲ့အပြင်ပုံတွေပွားရမှာလဲပုံရိပ်ကိုမပျက်စီးစေဘူးလို့ပြောပါတယ်ဒါပေမဲ့တီထွင်သူတွေကဒီနိပညာသင်တဲ့ရရှိတဲ့အထောက်အထားတွေကိုတရားရုံးကလက်ခံပါမလားဆိုပြီးစိုးရိမ်နေကြောင်းပါခင်ဗျာ
မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆကြတဲ့ကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ
bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွန်းနေပါတယ်ရှင်။
ဒီမြန်မာပိုင်းကနေကြာသောရင်းနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုဆက်ပြီးတော့တန်လှမ်းပေးနေပါတယ်။မကြာခင်မှာထုတ်လွှင့်ပေးမယ့်အစည်းအဝေးဒုတိယပိုင်းမှာတော့အပတ်စဉ်ကျမရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသတင်းလောကအစည်းအဝေးကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းအသံလွှင့်အစည်းအဝေးကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါ VOA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်မေလ16ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမဲ့စီစဉ်တွေကိုတော့ line meter 25 32နဲ့58တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုညပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့အတူ
အန်ဟောက်ကားဒီဟုတ်ကနန်မန်ဒီမီလိုက်ခါခနန်ကောဟောက်ကား
ကျွန်တော်တို့အစဉ်အဆက်ထပ်ပြီးတော့တွေ့ဆုံဆွေးနွေးသွားမယ
်ဒီကြောင်းကိုတော့ပတ်စင်တိုင်းရင်သတင်းလောက်အစီအစဉ်မှာနားဆင်ရမှာပါဒီကနေ့ရဲ့ဒီတဲကမှအရင်ဆုံးတော့ကျမကြီးကဏ္ဍကိုထုတ်လွှင့်ပေးသွားမှာပါဒီတစ်ပတ်ကျမကြီးကဏ္ဍမှာတော့မျက်လုံးတက်မတဲ့ရာရန်ကြီးအပိုင်းတွေကိုတင်ပြထားပါတယ်မျက်လုံးအလာဂျီလို့ခေါ်တဲ့မျက်လုံးတက်မတဲ့တာကိုစနစ်တကျကုသနိုင်ပြီးတော့ဖြစ်တာနည်းအောင်နဲ့ပြန်မဖြစ်ရအောင်လဲကာကွယ်နိုင်တယ်လို့ကျမကြီးပညာရှင်တွေကဆိုပါတယ်ဒီမျက်လုံးတက်မတဲ့ရာရန်တာကိုဘယ်လိုကုသနိုင်ပြီးတော့ဖြစ်တာနဲ့အောင်ပြန်မဖြစ်ရအောင်ဘယ်လိုမျိုးကာကွယ်နိုင်ပါသလဲဒီကြောင်းနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကအရေးပြားထုကူဆရာဝန်ကြီးဒေါက်တာစိုးဝဲဦးကိုကိုမင်းကမေးမြန်းပြီးတော့တင်ပြပေးထားပါတယ်ခင်ဗျာ
โอเคရေပြားချစ်သူဆရာဝန်ကြီးဒေါက်တာစိုးဝင်းခင်ဗျာကျွန်တော်တို့ဒီမျက်လုံးအလာကြီးလို့ခေါ်တဲ့ဒီဓာတ်မတည့်တာကြောင့်ပေါ့နော်ဆရာမျက်လုံးရရတဲ့အကြောင်းကိုပြောတဲ့အခါမှာပြီးခဲ့တဲ့တစ်ခေါက်တုန်းကတော့ဘာကြောင့်ဖြစ်ရလဲဒီဖြစ်ရတဲ့အကြောင်းရင်းတွေနောက်လက္ခဏာတွေနဲ့ဒီဖြစ်လာလို့ရှိရင်ဒီလက်တလောပေါ့နော်ဟိုမျက်လုံးကိုပုတ်မိတာမျိုးတို့နောက်ဘလို့ဆေးလိမ့်တာတင်တယ်ဆိုတာမျိုးတွေကိုကျွန်တော်တို့အဓိကပြောခဲ့ကြပါတယ်ဆရာကြီးဒီတစ်ခါတော့ဆရာကြီးဒီမျက်လုံးကိုစနစ်တကျကုသနိုင်မှုအကြောင်းကိုအသေးစိတ်ပြောမှဖြစ်ပါတယ်ဆရာအဲ့ဒါအပြင်ဒီဖြစ်တာနဲ့အောင်နောက်ပြန်မဖြစ်အောင်လုပ်နိုင်တဲ့နည်းတွေကိုပါထည့်ပြမှဖြစ်တဲ့အတွက်ကုသမှုနဲ့ပတ်သက်ပြီးတော့စပြောပြပေးပါလားဆရာကြီ
းအဲကုသမှုကတော့အဲ့ဒီဖြစ်တတ်တဲ့ဥစ္စာကိုကိုသိတယ်ဆိုရင်အဲ့ဒါနဲ့ထိတွေ့မှုရှောင်လိုက်ဖို့ဒါမှဆက်ဖြစ်နေတာရပ်သွားမယ်အဲဖြစ်ပြီးသားဥစ္စာအတွက်ဆိုရင်တော့အဓိကအနေနဲ့ဒီမျက်လုံးတွေကိုထည့်တဲ့အဆက်ချစီခေါ်တာပေါ့နော်အိုက်ဒရော့ပ်တွေပေါ့အဲ့ဆက်ချံစီးတွေမှာအရာပြောက်စီးတို့အယောင်ကျစီးတို့ခုနပြောတဲ့မတ်ဆဲစီကိုထိန်းနေစီးတို့အဲ့ဒါတွေပါဝင်တယ်အဲ့ဒါဆိုရင်မတ်ဆဲစီကထုတ်လွှတ်တာတွေရပ်သွားလိမ့်မယ်အလာဂျီတက်တာလိမ့်မယ်အဲ့ဒါနဲ့အဓိကကုတယ်နောက်တခြားသုံးတဲ့ဆေးရည်တွေလည်းရှိတယ်မျက်စင်းနဲ့ထည့်တဲ့ဥစ္စာမျိုးမျက်ရည်ကျူးပုံမျိုးဆေးရည်တွေပေါ့ဘာမှမပါဘူးမျက်ရည်ပုံမျိုး lubrication ခေါ်တဲ့ချောမွေ့နေအောင်လုပ်ပေးတာပေါ့အဲ့ဒါတွေထည့်ပြီးမျက်လုံးထဲကမတည့်တာတွေကိုရင်နဲ့ရှင်းထုတ်တဲ့ပုံစံမျိုးပေါ့နော်နောက်တစ်ခါตัวမျိုးလုံးလည်းဆူဆွစီတယ်
ဟုတ်ကဲ့ဆရာအဲ့တော့နောက်ထပ်ရောကုသနိုင်တဲ့အနေအထားတွေရှိသေးလားဆရာ
နောက်တစ်ခါဟိုသွေးကြောတွေကျယ်နေတဲ့အတွက်ညည်းရဲနေတဲ့အတွက်သွေးကြောကျင်းတဲ့ဆေးရည်ပေါ့ဒီ congestion လို့ခေါ်တယ်အဲ့ဒီကောင်တွေလည်းညစ်စင်းနေနေရှိတယ်အဲ့ကောင်တွေကညရာရော့စီတယ်ဒါပေမဲ့အကြရှိသုံးလို့တော့မကောင်းဘူးပေါ့နော်အဲ့တော့ဒီလိုမျိုးရှိတဲ့မျိုးထဲမှာဘယ်လိုအားမျိုးသုံးရမလဲဆိုတော့ဆရာကလက္ခဏာတွေကြည့်ပြီးတော့သုံးဖြတ်တာဖြစ်ပါတယ်နောက်တစ်ခါအဲ့ဒါနဲ့မှပေါ်ဖြစ်တာဆိုတဲ့ပိုလည်းမြန်မြန်ပြောင်းအောင်ဆိုရင်တောက်ဆေးတွေလည်းသုံးသက်တယ်တောက်ဆေးတွေကလည်းအဲ့လိုလေဒီအရာပြောက်ဆေးတွေပေါ့အရာပြောက်ဆေးတွေကအဲ့မတ်ဆဲဆီကိုထိန်းတာပေါ့နောက်တစ်ခါရောင်တဲ့အတွက်အရောင်ကျဆေးအဲ့ဒါကြီးလည်းပေးတတ်တယ်အဲတခုရှိတာကတော့အရာပြောက်ဆေးတောက်တယ်ဆိုရင်ဒီအိမ်လိုက်တာကမျိုးလုံးပူခြောက်သွားတာတွေတော့ဖြစ်တတ်တယ်အဲ့ဒါကြောင့်မို့လို့ပေးရမလားမပေးရဘူးလားဆိုတော့လိုအပ်တယ်လို့ကြည့်ပြီးပေးရတာပေါ့နော်ဒါကတော့အဓိကပါအဲ့ဒီအခါမှာဒီ allergy မှာပိုဆိုးတယ်ပိုးဝင်တယ်ဒါမျိုးဆိုရင်တော့ဆရာဝန်ကလိုအပ်ရင်ပိုးသက်ဆေးကို steroid လို့ခေါ်တဲ့ဒီ cortisone ဆေးတွေကျွန်တော်လည်းပေးတတ်တယ်အဲ့ဒါဒီလည်းဆေးရည်အနေနဲ့အဓိကပေးတာပါတကယ်တော့တောက်ဆေးတွေဆိုရင်တော့လိုမှပဲပေးတာပေါ့နော်အဲတကယ်လို့မျိုးလုံးတည်းမဟုတ်ဘဲနဲ့မျက်ခွန်ရည်ပြားအဲ့လိုမျိုးမျက်ကွန်အပေါ်မျက်ကွန်မျိုးလုံးတဝိုက်ဒီအတွက်ရာအလာဂျီဖြစ်တယ်အဲ့နေရာတွေမှာပါရာနာတွေမတည့်တာတွေဖြစ်နေတယ်ဆိုရင်တော့လိန်စီခရင်လေးတွေကိုအဓိကပေးတယ်အဲ့အဲ့မှာမှာတခါမျိုးလုံးကပါးလွှာတဲ့နေရာဖြစ်တဲ့အတွက်ကြောင့်မလို့ပြီးတဲ့ဆီကအပြော့ဆုံးဖြစ်ရမယ်ဆိုတာကိုပြင်းအားကိုအထူးကယူဆိုင်ပြီးပေးရပါတယ်အပြော့ဆုံးကိုသုံးရမယ်ပြီးရင်လိန်ရင်လည်းရက်အနည်းငယ်ပဲနေ့ရက်3ရက်လောက်ဆိုတက်တာသွားကြတဲ့အတွက်ကြာကြီးလိန်လို့မရဘူးအဲ့ဒါလေးတွေကိုလည်းမှားရမယ်အဲဒါရီနဲ့ပဲကောင်းတော့ကြတာများတယ်အဲ့တော့ထိုးသေးလို့မလားဆိုပြီးတော့လေမေးခြင်းမေးလို့ရတယ်အဲ့တော့ဒီန ောက်ဆုံးကြတော့မှတိတ်ရှာရပါမှမှသုံးတာပါထိုးသေးတယ်ဟာလေလင်းသေးတောက်စီနဲ့မရမှဒါမှမဟုတ်ကြာကြီးတိတ်ဆူရွာတော့မှထိုးကြတယ်အဲဒါနဲ့ရှာရပါမှတချို့မျိုးလုံးလာကြီးရပြင်ပြန်ဖြစ်နေပြီးတော့လာတော့ကြာကူရတဲ့ဟာမျိုးတွေလည်းရှာရပါပါတော့ဖြစ်တတ်တယ်ဗျ
ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကဒီအချိန်မှန်ပေါ့နော်မျက်လုံးအလာကြီးဖြစ်တာကရော
အချိန်မှမျက်လုံးအလာကြီးဖြစ်တာလေရှိတယ်ချို့လူတွေပေါ့ဟိုရာသီချိန်လိုက်ပုံမှန်မျက်လုံးအလာကြီးဖြစ်တာဟာဒီအချိန်လုံးပြည့်ပြီမနေ့ကလည်းဒီအချိန်ပဲဒီနေ့လည်းဒီအချိန်ပဲအဲ့ဒါကြတော့သူ့ကိုအလာကြီးပြန်လုံးရောက်လာလို့ခေါ်တယ်အလာကြီး conjunctivitis ပေါ့နော်မျက်သားအဖြူနေရာမှာရောက်အောင်လေအလာကြီးကြောင့်ဘာကြောင့်လဲဆိုအဲ့ဒါတွေကများသောအားဖြင့်တစ်ပင်တို့မျက်ပင်တို့အပင်မျိုးစုံရဲ့ဒီဝတ်မုံတွေကြောင့်ဖြစ်တာဗျပင်ဆိုတာကရာသီချိန်လိုက်ဝတ်မုံကူးတာပေါ့အဲကူးတဲ့အချိန်ကျဝုံမုံကြီးထုတ်လို့တဲ့အခါကျရင်လင်းနဲ့တူဝုံမုံကြီးကပါအဲ့မုံကြီးကမမြင်ရအောင်အဲ့ဒါကမျက်လုံးထဲဝင်သွားရင်အဲ့မှာအလာကြီးဖြစ်တာပဲဒါမှမဟုတ်အဲ့လိုမျိုးဖြစ်တဲ့အချိန်ဆိုရင်အဲ့လိုဝုံမုံကူးတဲ့အချိန်ကိုပြင်းနေကြအချိန်ဆိုရင်မျက်လုံးကာကွယ်ပေးဖို့လိုတယ်ဒါမှမဟုတ်ဖြစ်တဲ့အချိန်ဆိုရင်ပင်ထွက်တာလျှော့တာမျိုးလို့နောက်တစ်ခါနေကမျက်မှန်တက်တာမျိုးလို့နေကမျက်မှန်ဆိုရင်ခက်ကြီးကြီးပေါ့ဗျာအပေါ်အောက်ရောမျိုးလုံးတစ်ခုကောင်းကောင်းလေးအုပ်တဲ့နေကမျက်မှန်တက်တာမျိုးလို့အဲ့လိုမျိုးလုပ်ပြီးတော့ရှောင်ကျင်လို့ရပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီမျိုးလုံးအလာကြီးပေါ့နော်ဓာတ်မတည့်လို့ရရနာဖြစ်လာပြီဆိုလို့ရှိရင်ဒီဖြစ်တာနေသွားအောင်ဒါမှမဟုတ်လို့ရှိရင်လည်းဖြစ်ပြီးတော့ပြန်မဖြစ်အောင်ပေါ့ဆရာနော်လုံနေတဲ့နေလန့်တွေရောရှိလားဆရာကြီ
းရှိပါတယ်သူကကိုကတော့စုံတော့လို့မျိုးမျိုးလုံးဖွင့်ပြီးတော့စိတ်ကိုဖွင့်ပြီးတော့စစစမ်းမ်းလေးနဲ့နေရမှာပေါ့နော်ဒီနေ့မှာဖြစ်တတ်တာရှိတယ်ပရမလည်းပြောခဲ့တယ်ခုံမုံနေအမုံနေတော့မိုးလို့ခေါ်တဲ့အိမ်တွင်းမှာမှုလေးတွေဥမာနိုင်ငံကြီးဆူဆွတဲ့နေရာတွေမှာမှုလေးတွေရှိတယ်နောက်တစ်ခါတိတ်အိမ်မွေးဒိဋ္ဌာန်တွေအမုံတွေအမွှေးတွေသေးတွေအဲ့ဒါတွေကဖြစ်တတ်တယ်ဒါမှမဟုတ်ဆိုရင်တချို့ဆိုရင်အဲ့ဒါတွေနဲ့ဆိုရင်ဖြစ်တာပြတ်တော့ပြင်လိုက်ပြောင်းလိုက်ပြင်လိုက်ပြောင်းလိုက်ဖြစ်တယ်အဲဒါမှမဟုတ်ခွေးကြီးကြောင်တွေဆိုရင်ဖက်တာတို့နန်းတာတို့အိတ်ခန်းထဲမှာခေါ်သိတာတို့အဲ့ဒါမျိုးလေးတွေကိုရှောင်သိနေဗျလေဒိဆန်ကိုကန်ပြီးလက်ကအခမ်းတင်ပုတ်မိတာတဲ့အတွက်ကလေးဆန်ကိုကန်ပြီးလက်ပြန်ဖေးရမယ်။နောက်တစ်ခါကကွေးတွေပါရင်းနဲ့ကန်ပြီးပါပြီးအဝတ်စားတွေကိုလည်းမှန်မှန်လေးပေးရမယ်။နောက်လိင်းနဲ့မိကတ်တွေအလောက်ကုန်နေကြောင်းဖြစ်တတ်တယ်ဆိုရင်လည်းအဲ့ဒီပစ္စည်းတွေကိုလဲပေးရမယ်။ဥမာတိုးပတ်ဆိုရင်လည်းလဲပေးရမယ်။အဲ့ဒီမျက်တောင်ကော့စည်းတွေပါလေးတွေဆိုရင်လည်းလဲပေးရမယ်။သူများနဲ့ဒါရှယ်သုံးလို့မရဘူး။နောက်တစ်ခါဖုံမှုနေကြောင်းလို့လာကြည့်ဖြစ်တယ်ထင်နေဆိုရင်တော့ဒီပေးအခင်းနေကောင်းစုတွေဆောင်တွေကိုဒါမှန်မှန်လေးပြရမယ်ရည်နှင်းနဲ့ပြုတ်လျှော်เนาะကြမ်းမြင်ကိုရည်သားအဝတ်နဲ့ mop လုပ်တယ်ခေါ်တာပေါ့မှန်မှန်တိုက်ပြရမယ်တန့်ရှင်းလုပ်ပြရမယ်ဒီပစ္စည်းလဲတာမျိုးမလုံးနဲ့ဒီပစ္စည်းလဲရင်ဖုံနေမှုန်နေလွင့်နေပူဆိုးတတ်တယ်အဲ့တော့တိတ်သွားအောင်လို့ရည်ပတ်တိုက်တာမျိုးကကောင်းတယ်အဲ့လိုမျိုးနေနဲ့ကြမ်းတိုက်ပြရမယ်မှန်မှန်လုပ်ပြရမယ်နောက်ဆုံးကတော့အဲ့မိုးပေါ့အဲ့မိုးဆိုတဲ့ဥစ္စာလည်းအဖြစ်များတယ်ဒါကကိုကမသိဘူးပေါ့နော်ဥမာကမုန်းပင်ကြီးကိုကအိမ်ထဲမှာစိုက်တယ်ဆိုရင်ခြေလောင်းတယ်ခြေလောင်းတဲ့အခါမှာဆူဆူးကရှိနေပြီးတော့အပင်အဲ့မှာအိမ်ထဲမှာလေးတွေရှိနေတတ်တယ်။စူပြန်တဲ့နေရာတွေမှာရှိနေတတ်တယ်။အဲ့တော့အဲ့ဒီလိုမျိုးဟိုနောက်တစ်ခါအစားအသောက်တွေမှာမှုတင်းရင်တွေ့ရသလိုမျိုးပေါ့ဗျာ။အဲ့ဒီမှုလေးတွေရေချိုးကန်းတွေမီးဖို့ပေးစင်အဲကွန်ဆာတာတွေမှာတွေ့ကပ်နေတတ်တယ်။အဲ့လိုမိုးရစီကိုမျိုးစူလိုက်ချောင်းလိုက်ချင်းကြရင်ပူဆိုးရဲဒါမှမဟုတ်အဲ့လိုအချိန်ကြရင်တန့်ချင်းကိုခါတိုင်းတဲ့အချိန်များပူလုပ်ပေးရမယ်။နောက်အဲကွန်စကားတွေမှာဆိုရင်ဒီမှုမဝင်တဲ့လေစစကားတွေပြောင်းတက်ပေးရမယ်။အဲ့လိုမျိုးဆိုရင်တော့ပို့ပြီးတော့ကောင်းပါလေပြန်ဖြစ်တာကိုလည်းရော့နိုင်ပါလေ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကောမင်းစီစဉ်တင်ဆက်တဲ့အပတ်စဉ်ကျန်းမာရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်တိုင်းရင်းသတင်းတော်အစီအစဉ်ကိုမကြာခင်မှာထုတ်လွှင့်ပေးသွားပါမယ်ဒီမတိုင်ခင်တော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်ဒီတော့မှာတော့ဒီ NLD အစိုးရရဲ့အမျိုးသားမဟာဗျူဟာပညာရေးစီမံကိန်းဟာလူတိုင်းအကျုံးမဝင်တဲ့ပညာရေးစနစ်ဖြစ်တယ်လို့ဆိုပေမဲ့လက်နက်ကိုင်ပဋိပက္ခဒေတာကအကြောင်းတွေမပါဝင်ပဲဖြစ်နေတာတွေ့ရပါတယ်ဒီအကြောင်းကိုတော့ဦးအောင်ခင်ကရေးသားပြီးတော့ကိုညာဝင်းအောင်နဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ
တိုင်းနာလည်းကိုင်တွင်နဲ့ငင်းချမ်းရေးဆွေးနွေးနေတဲ့ NLD အစိုးရရဲ့ပညာရေးမဟာဗျူဟာစီမံကိန်းမှာတိုင်းနာပညာရေးကိစ္စကိုပေါ်ပြခြင်းမရှိတာဟာထင်ရှားတဲ့အသွင်လက္ခဏာတစ်ခုလို့ဖြစ်နေပါတယ်။စာမျက်နှာ300နီးပါးရှိတဲ့ NLD ရဲ့လူတိုင်းအကျုံးဝင်တဲ့ပညာရေးမဟာဗျူဟာစီမံကိန်းမှာတိုင်းနာပညာရေးကိုဆွေးနွေးထားတာမတွေ့ရပါဘူး။အခန်း30မှာကျောင်းပြင်ပနဲ့တသက်တာပညာရေးကိုဖော်ပြတာဟာအနည်းစားဆုံးဖြစ်နိုင်ပါတယ်။လက်ရှိပညာရေးစနစ်သည်တင်းသူအလုံးဤလိုအပ်ချက်နှင့်ကိုက်ညီမှုအားနည်းနေသည်လို့သာဖော်ပြထားပါတယ်။ မြန်မာနိုင်ငံရဲ့ပညာရေးစနစ်မှာနိုင်ငံသားအားလုံးရဲ့ရည်မှန်းချက်အထူးသဖြင့်တိုင်းရင်းသားလူမျိုးအသီးသီးရဲ့ရည်မှန်းချက်တွေပါဝင်သင့်တယ်လို့ပညာရေးပါရဂူဒေါက်တာသိန်းလွင်က2019မှာထုတ်တဲ့စာရန်တစောင်းမှာဖော်ပြပါတယ်။ခေါင်းဆောင်တဦးသို့မဟုတ်အစိုးရတရရဲ့ရည်မှန်းချက်ကိုတိုင်းရင်းသားလူမျိုးအားလုံးကအကောင့်ထဲပေါ်နေရတာမျိုးဟာနိုင်ငံသားတို့ရဲ့လူရင်းစံနှုန်းနဲ့မကိုက်ညီဘူးလို့ဆိုပါတယ်။လနကိုင်ပရိပခဖြစ်ပွားတဲ့ဒေတာကပညာရေးသင်ကြားမှုကိုထည့်သွင်းဖော်ပြခြင်းမပြုတာဟာပညာရေးမဟာဗျူဟာစီမံကိန်းရဲ့အားအနေချက်တစ်ခုဖြစ်ပါတယ်
။ပရိပခဖြစ်ပွားရဒေတာကပညာရေးအခြေအနေကိုကာလအတော်ကြာသုတေသနလုပ်ခဲ့ကြတဲ့ဒေါက်တာအက်စလီဆောက်နဲ့ပမောက္ခမာရီလောရိုကလည်းတိုင်းရင်းသားပညာရေးနဲ့ပရိပခအကြောင်း2016မှာစာတမ်းထုတ်ပြပါတယ်။ပရိပခဖြစ်တဲ့ကချင်မွန်နဲ့ကရင်ဒေသကတိုင်းသားပညာရေးအခြေအနေကိုကွင်းစင်လေ့လာပြီးရေးသားထားတာပါမြမယဉ်ကျေးမှုဒလေးကိုအဓိကထားပြီးမြမမှုပြုတဲ့တင်ယိုးညွှန်းနှန်းတွေဟာဒေသဆိုင်ရာလိုအပ်ချက်နဲ့မကန့်ညီတာကြာပြီးဖြစ်ပါတယ်တိုင်းသားကလည်းကိုယ်ယဉ်ကျေးမှုနဲ့ဘာသာစကားကိုထိမ့်သိမ့်ဖို့အခက်ခဲကြကကြိုးပမ်းကြပါတယ်ဒါကြောင့်မြမပြည်မှာအစိုးရလက်အောက်ခံမဟုတ်တဲ့တိုင်းသားပညာရေးဌာနတွေရှိပါတယ်တိုင်းသားအဖွဲ့အစည်းတွေဟာပညာရေးကိုတံပိုးထားကြပါတယ
်။တိုင်းသားပညာရေးမှာအစိုးရကြီးနဲ့လက်ပတ်တဲ့အကြောင်းကနေအစိုးရအကူအညီလုံးဝမပါတဲ့အကြောင်းအထိအမျိုးမျိုးရှိပါတယ်။အစိုးရကအသွင်ပြေးပေးတဲ့အကြောင်းမှာဆရာနဲ့သင်ယူကိုအယက်သားအဖွဲ့ကထောက်ပံ့တာမျိုးရှိပါတယ်။တိုင်းသားလက်နက်ကိုင်ကြီးစိုးတဲ့ဒေသကအစိုးရအကြောင်းကိုအယက်သားနဲ့တိုင်းသားအဖွဲ့တွေကပံ့ပိုးကူညီတာမျိုးလည်းရှိပါတယ်။အစိုးရနဲ့တိုင်းသားလက်နက်ကိုင်တွဲလုပ်တဲ့ယောနောကြောင်းမျိုးဖြစ်ပါတယ်တိုင်းနာလက်နဲ့ကိုင်အုပ်ချုပ်ပြီးမဲ့အစိုးရတင်ယုံညွန်းတန်းကိုတုံးတဲ့ကြောင်းတွေကချင်နဲ့မွန်ပြည်နယ်မှာရှိပါတယ်ဒီကြောင်းကိုပြီးတဲ့သူတွေဟာနောက်ပိုင်းမှာစာဖွဲ့ဝဲဝင်ပြီးအစိုးရကြောင်းကိုပြောင်းနိုင်ပါတယ်တိုင်းနာလက်နဲ့ကိုင်နဲ့ရက်ပက်တွေဖွဲ့ထားတဲ့ကြောင်းတွေကိုတော့အစိုးရကအသိမှမပြုပါဘူ
းအရက်ပက်အဖွဲ့အစည်းကဖွင့်တဲ့တိုင်းနာကြောင်းတွေဟာတိုင်းနာဘာသာစကားတုံးတဲ့တင်ယုံညွန်းတန်းနဲ့တီကြတင်ကြာနီးကိုတုံးပါတယ်ဒီเจ้าမျိုးကိုအစိုးရကအတိမတ်မပြုတ်လို့เจ้าမပြောင်းနိုင်ပါဘူးနိုင်ငံခြားတင်ရိုးအသုံးပြုတဲ့เจ้าမျိုးကချင်နဲ့ကရင်ပြည်နယ်မှာရှိပါတယ်ခရစ်ယာန်သာသနာပြုเจ้าနေဖြစ်လို့เจ้าဆက်တက်ခြင်းရင်နိုင်ငံခြားကိုထွက်ပြီးတင်ကြတဲ့နီးလန်းသာကျမ်းပါတယ်လူရသည်မှာเจ้าမှာတိုင်းသားဘာသာစကားနဲ့ယဉ်ကျေးမှုကိုတင်ကြတာမျိုးရှိပါတယ်အစိုးရเจ้าမှာပုံမှန်စာတင်မှုရန်နာတဲ့အခါတင်ကြတဲ့နွေရာသီတင်နှန်းဖြစ်ပြီးအရက်သားနဲ့ဘာသာရေးအဖွဲ့အစည်းတွေကထောက်ပံ့ပါတယ်လက်နက်ကန်ပိဋိပက္ခနဲ့ငင်းငင်းရေးအခြေအနေကိုလိုက်ပြီးတိုင်းရင်းသားပညာရေးပြောင်းလဲနေတယ်လို့ဆိုပါတယ
်အစိုးရတပ်နဲ့ပိဋိပက္ခပြင်းထန်တဲ့ဒေသတွေမှာတိုင်းရင်းသားမိဘဟာသားသမီးကိုအစိုးရအကြောင်းမှာမထားကျင်ကြတာများတယ်လို့ဒေါက်တာအက်စလီဆောက်နဲ့ပမောက္ခမာရီလောတို့ကဆိုပါတယ်ပိဋိပက္ခပြင်းထန်လေလေပြီးကြရက်တီလူစိတ်များလေလေဖြစ်လာတယ်လို့ဆိုပါတယ်ငင်းကြတဲ့ကာလမှာသာမြန်မာနဲ့ရောနှောလူစိတ်ရှိကြပုံရပါတယ်2017ကကချင်ပြည်နယ်မှာတိုက်ပွဲတွေပြန်ဖြစ်တော့ဂျင်းပေါ်ဘာသာစကားကိုဦးစားပေးမှုအဓိကထားလာကြပါတယ် KAO ကြီးစိုးတဲ့ဒေသတွေမှာဆိုရင်အင်္ဂလိပ်စာနဲ့ကချင်စာကိုဦးစားပေးသင်ကြားကြပါတယ် KNU ကရင်အမျိုးသားအစည်းအရုံးချုပ်ကိုင်တဲ့ဒေသမှာပညာရေးစနစ်ကိုနိုင်ငံခြားအကူအညီနဲ့တိဆောက်လာတာနှစ်ပေါင်းကြာညောင်းနေပါပြီ။ဒေသဆိုင်ရာလိုအပ်ချက်နဲ့ကန့်ညီဖို့တင်ကြားတဲ့ပို့ချတဲ့ကြောင်းတွေဖြစ်လို့အစိုးရပညာရေးစနစ်နဲ့အလွန်ကွဲပြားခြားနားပါတယ်။2020မှာ KNU နဲ့အစိုးရတပ်အပြည့်အကရက်ဆဲလိုက်တဲ့အခါကရင်ကျောင်းတွေဟာအစိုးရပညာရေးစနစ်နဲ့အာဝင်ခွင့်ကျဖြစ်ဖို့အခက်အခဲဖြစ်နေပါတယ်။မွန်ပြည်နယ်မှာတော့ဘူလာတန်းမှာမွန်စကားသုံးပြီးအလေတန်းမှာမြန်မာစကားသုံးကအစိုးရသင်ယူအတိုင်းသင်ကြားနိုင်ပါတယ်။ဒါကြောင့်မိုးအမျိုးသားကျောင်းထွက်တွေဟာမိုးစကားကျွမ်းကျင်ပြီးအစိုးရစစ်စေရန်စမူဝဲကိုမြန်မာလူဖြေကြပါနဲ့ခင်ဗျာ
။ဒီမှာရေ30ချက်အစီအစဉ်ကိုဦးအောင်ခင်နဲ့ဒုက္ခညာဝဲအောင်ငါတင်ဆက်ပေးသွားတာဖြစ်ပါတယ်။အခုတစ်ခါတော့နဇက်တိုင်းသားဒေသတွေမှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုတင်ဆက်ပေးထားတဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုတင်ဆက်ပေးမှာပါ။ဒီအစီအစဉ်ကိုတော့ထိုင်းခြေဆိုင်တိုင်းသတင်းတော့တွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
သတင်းတော့တွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
sin tin set twa me tan yin tadin lwa ga chu so ba de myama nangan twan tan yin da lu myo su ri ni thain ja de ayat de ta ri ma phit pyet ni de a phit pyet twi ne tan yin da ri ye atan twi ko thin hat tin set tha ra phit ba de
mingla ba shin jama ga a mi ba ဖီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့စစ်တွေမျိုးမှာရောက်ရှိနေတဲ့စစ်ပေးရှောင်တွေကိုနေရက်ပြန်ဖို့အစိုးရဘက်ကဖိအားပေးနေပေမဲ့စစ်ရှောင်တွေနေရက်မပြန်ရဲသေးပါဘူး။ကရင်ပြည်နယ်မြဝတီမြို့မှာတရားသူကြီးတဦးကိုရင်တိုက်ခံရသူမိသားစုနဲ့အတူဒေသခံတချို့ကဆန္ဒပြခဲ့တယ်ဆိုတာနဲ့ရှမ်းလက်နက်ကင်တပ်ဖွဲ့နှစ်ဖွဲ့ပြစ်ခတ်တိုက်ခိုက်မှုရစဲဖို့ကြေညာချက်ထုတ်ပြန်ခဲ့တဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။တိုက်ပွဲတွေကြောင့်နေရစွန့်ခွာလာပြီးစစ်တွေမြို့မှာခိုလုံခိုရောက်ရှိနေတဲ့သူတွေကိုအစိုးရဘက်ကနေရပြန်ကြဖို့ဖိအားပေးနေပေမဲ့တိုက်ပွဲတွေဆက်လက်ရှိနေသေးတဲ့အတွက်နေရပြန်ဖို့မရဲသေးဘူးလို့ဒုက္ခသည်တွေကပြောပါတယ်။စစ်တွေမြို့အမျိုးသားဘုန်းတော်ကြီးကျောင်းမှာခိုလုံနေကြတဲ့ဒုက္ခသည်တွေကိုခရိုင်တုဦးစီးမှုကပူရီတောင်နဲ့ရတိတောင်မြို့နယ်ကဒုက္ခသည်စခန်းတွေကိုပြန်လွတ်ပေးဖို့ကျောင်းထိုင်ဆရာတော်ကိုဖိအားပေးပြောဆိုခဲ့ပေမဲ့ဆရာတော်ကဒုက္ခသည်တွေကိုအတင်းအဓမ္မပြန်ခိုင်းမှာမဟုတ်ဘူးလို့မိန့်တော်မူပါတယ်။အဲ့ဒီဒုက္ခသည်တွေဟာရတိတောင်မြို့နယ်ခရုချောင်း၊ရကောင်းချောင်း၊အောင်သာစီ၊ဇေယျမြိုင်စတဲ့ရွာတွေနဲ့ပူရီတောင်မြို့နယ်စီတောင်တိုင်းတပုတ်တပြေစိတ်စတဲ့ရွာတွေကဖြစ်ကြပြီးကလေးငယ်တွေနဲ့အမျိုးသမီးတွေအပါအဝင်စုစုပေါင်း100ခန့်ကစစ်တွေမျိုးကအမျိုးရာဘုန်းတော်ကြီးကျောင်းနဲ့ကရုချောင်းဘုန်းတော်ကြီးကျောင်းတွေမှာခိုလုံနေကြတာဖြစ်ပါတယ်။သူတို့တွေဟာမိမိဒေသမှာတိုက်ပွဲတွေကြောင့်နှစ်စဉ်စားတောက်ရေးနဲ့သွာလာရေးတွေအခက်အခဲရှိနေတဲ့အတွက်အခုလိုစစ်တွေမျိုးကိုရောက်ရှိခိုလုံလာကြတာဖြစ်ပါတယ်
။ကရင်ပြည်နယ်မြောက်ဒီမျိုးကရင်တိုက်မှုတစ်ခုမှာတရားသူကြီးချမှတ်ထားတဲ့မှုကပြင်းမှုပြစ်ဒဏ်နဲ့မညီမျှလို့ဆိုပြီးရင်တိုက်ခံရသူမိသားစုနဲ့သူဒေသခံတို့ကနေမြို့နယ်တရားရုံးမှာဒီလ14ရက်နေ့ကခြေသက်ဆန္ဒထုတ်ပေါ်ခဲ့ပါတယ်။ပြီးခဲ့တဲ့2018ခုနှစ်ကမြောက်သီမြို့အာရှလမ်းမမှာရင်တိုက်မှုကြောင့်တေဆုံးသူတဦးနဲ့မျက်စိကွယ်သွားသူတဦးဖြစ်တဲ့ရင်တိုက်မှုမှာတရခံရင်မောင်းသူကိုတရားရုံးကနေထောင်ဒဏ်တစ်နှစ်ကျော်တာချမှတ်ခဲ့တဲ့အတွက်ကျေနပ်မှုမရှိလို့ဆန္ဒထုတ်ပေါ်တာဖြစ်တယ်လို့ရင်တိုက်ခံရမှုကြောင့်မျက်စိနှစ်ဖက်ကွယ်သွားတဲ့စောစိုးမြစ်ကပြောပါတယ်။မြောက်သီမြို့အာရှလမ်းမနေရာဟာမကြာခဏယင်တိုက်မှုရှိနေပြီအခုယင်တိုက်မှုဟာလည်းတရခံဘက်ကတေစီလိုတဲ့ဆန္ဒမပါတဲ့အတွက်ထိုက်တဲ့ပြစ်ဒဏ်ချမှတ်တာဖြစ်တယ်လို့မြောက်ရီမြို့တရားလူကြီးဥဝေစင်မန်းကဆိုပါတယ်မျှတတဲ့တရားစီရင်မှုဖြစ်ပေါ်ရေးအတွက်နေနသူတွေကိုပြန်လည်ငှက်ညာရေးမျှတမှုမရှိတဲ့တရားစီရင်သူများအလိုမရှိဆိုပြီးကြေးကြော်တန်300နဲ့တူလူ60ခန့်ကဆန္ဒထုတ်ပေါ်တာဖြစ်ပါတယ
်မွန်ပြည်နယ်အတွင်းကရက်ကွက်ကြေးရွာတွေမှာတောက်သုံးရေရရှိရေးအတွက်2018-2019 ဘဏ္ဍာရေးနှစ်မှာပြည်နယ်အစိုးရကရန်ပုံငွေ7,100,000သုံးစွဲခဲ့တယ်လို့မေလ14ရက်နေ့ကရေရရှိရေးနဲ့ပတ်သက်တဲ့တည်င်းစာရှင်းလင်းပွဲမှာပြည်နယ်အစိုးရအဖွဲ့ကပြောပါတယ်သုံးစွဲခဲ့တဲ့7,100,000ဟာကျေးလက်ဒေတာရေရရှိရေးရန်ပုံငွေကနေ2018-2019ဘဏ္ဍာရေးနှစ်မွန်ပြည်နယ်အစိုးရအဖွဲ့ရဲ့ကယ်ဆယ်စောင့်ရှောက်ရေးနဲ့ပြန်လည်နေရာချထားရေးငွေစည်းရင်းခေါင်းစဉ်အောက်ကနေခွဲဝေချထားတာဖြစ်တယ်လို့မွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကရှင်းပြပါတယ်။ဧပြီလကစပြီးတောက်သုံးရေရှားပါမှုဖြစ်ပွားခဲ့တဲ့မြို့နယ်10မြို့နယ်ကရက်ွက်ကျေးရွာတွေကိုတောက်ရေသုံးရေတွေဖြန့်ဝေပေးမှုလှုပ်ဆောင်ခဲ့တယ်လို့လည်းပြည်နယ်အစိုးရကရှင်းလင်းခဲ့ပါတယ်
။မွန်ပြည်တပ်ပါတီ NNSP ဦးဆောင်တဲ့မူရင်းဆေးဆွဲကုသရေးနဲ့ပြန်လည်ထူထောင်ရေးလုပ်ငန်းစဉ်စီမံချက်မှာမွန်တန်ကတော်တွေလူမှုဖွဲ့စည်းတွေနဲ့လူထုတွေစတဲ့ကနအသီးသီးကနေပြီးအလုံးပူပေါင်းပါဝင်စီလူတယ်လို့မော်ရဖက်လူမှုဖွဲ့စည်းကောင်းဆောင်မင်းအောင်သူကပြောပါတယ်ရေးမြို့နယ်ဝယ်စင်ကျေးရွာနီးမှာရှိတဲ့ဒေကွန်စောမှာမူရစီဆွဲကုသရေးနဲ့ပြန်လည်ထူထောင်ရေးစခန်းတစ်ခုတည်ဆောက်အောင်တဲ့ဖော်နေပြီးမွန်တန်ကန်တော်တွေမွန်ပြည်တပ်ပါတီမွန်မျိုးရန်ညီညွတ်ရေးပါတီမွန်လူမှုဖွဲ့စည်းတို့ကနေပြီးခဲ့တဲ့မေလ10ရက်နေ့အစည်းအဝေးတရကျင်းပခဲ့တာဖြစ်ပါတယ်ပြန်လည်ထူထောင်ရေးစခန်းဆောက်လုပ်ပြီးရင်ရှေ့ဆက်လုပ်ငန်းတွေဖြစ်တဲ့အသိပညာတပ်ပညာတွေသင်ကြားပေးဖို့စေပြတ်ဖို့ထိန်းသိမ်းသွားဖို့စတဲ့အလုပ်တွေရည်ရည်တည်တတ်အောင်ကဏ္ဍတည်တည်ကအလုံးပူပေါင်းဝိုင်းဝန်းကူညီဖို့လိုတယ်လို့မင်းအောင်ထူးကပြောပါတယ
်ရှမ်းပြည်နယ်အရှေ့ပိုင်းအထူးဒေသလေးမိုင်းလားမှာနှစ်30ပြည့်ငင်းချိုင်းပွဲတော်ကျင်းပသွားမှာဖြစ်ပါတယ်လာမယ့်ဇွန်လ30ရက်နေ့မှာပွဲတော်ကျင်းပမှာဖြစ်ပြီးအစိုးရတပ်မတော်လွတ်တော်နဲ့ရှမ်းပြည်နယ်အစိုးရကိုပါဖိတ်ကြားမှာဖြစ်ကြောင်းမိုင်းလားတပ်ဖွဲ့ရဲ့ပြန်ကြားရေးဌာနမှာဖော်ပြထားပါတယ်မိုင်းလာတပ်ဖွဲ့ဟာ1989ဇွန်လ30ရက်နေ့ကအစိုးရတပ်မတော်နဲ့ငင်းချိုင်းရေးရယူခဲ့ပါတယ
်အခု ုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။စီရေးပဏိပခဖြစ်ပွားနေတဲ့ရှမ်းလက်နက်ကင်တပ်ဖွဲ့နှစ်ဖွဲ့ဖြစ်တဲ့တောင်ပိုင်းနဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တို့ပြစ်ခတ်တိုက်ခိုက်မှုရစဲကြောင့်ပူပေါင်းကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။နေမည်စိုးမိုးရဲ့အငင်းပွားမှုတွေကြောင့်လာနေချီတိုက်ခိုက်ခဲ့ကြတဲ့ရှမ်းလက်နက်ကင်တပ်ဖွဲ့နှစ်ဖွဲ့ကြားပြစ်ခတ်မှုရပ်တန့်နိုင်အောင်ဘယ်လိုမျိုးဆွေးနွေးခဲ့ကြပါသလဲ။ရှေ့ဆက်ဘယ်လိုလှုပ်ဆောင်သွားကြမလဲဆိုတဲ့အကြောင်းနမ်ဟ ோம் ကနေစူးစီးတင်ဆက်ထားပါတယ်။
RCSS နဲ့ SSPP တို့ပူးပေါင်းပြီးပြစ်ခတ်တိုက်ခိုက်မှုရစဲကြောင်းအချက်၄ချက်ပါတဲ့ကြေညာချက်တစောင်းကိုမေလ17ရက်နေ့ကထုတ်ပြန်လိုက်ပါတယ်။ဒေသခံလူထုနဲ့တန်ဃာတော်တွေတောင်းဆိုချက်အရနှစ်ဦးနှစ်ဖက်ဆွေးနွေးပြီးအပြစ်ရပ်ဖို့သဘောတူညီကြောင်းထာဝရအပြစ်ရပ်သွားနိုင်ရေးအတွက်တစ်ဖက်နဲ့တစ်ဖက်မကြာခဏတွေ့ဆုံဆွေးနွေးသွားမှာဖြစ်ကြောင်းပါရှိပါတယ်။ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSS SSA ရဲ့အတွင်းရေးမှူးနဲ့ဗိုလ်မှူးကြီးဆိုင်ငန်းကနောက်ဆုံးတက်ဖွဲ့ရဲဖြစ်သွားအောင်ပူးပေါင်းနိုင်တဲ့အထည်ကြိုးပမ်းသွားမယ်လို့ရှမ်းဘာသာနဲ့အခုလိုပြောပါတယ်
။အန်ဟောက်ကောင်ဒီဟုတ်ကနန်မန်ဒီမီလိုက်ခခနန်ကောဟောက်ကော
ကျွန်တော်တို့အစင်းစင်းထပ်ပြီးတော့တွေ့ဆုံဆွေးနွေးသွားမယ်။အလို့တဘောနဲ့လည်းဆွေးနွေးသွားမယ်။တရားဝင်နီးနဲ့လည်းဆွေးနွေးမယ်။နှစ်ဦးနှစ်ဖက်လုံးကဆွေးနွေးရေးကော်မတီဖွဲ့ထားပြီးသားကော်မတီချင်းချင်းဆွေးနွေးမယ်။ပြီးရင်တစင်ထပ်တက်ပြီးတော့ပဟိုနဲ့ပဟိုပေါ့။ပြီးရင်ဌာနချုပ်အစင်းပေါ့။နောက်ဆုံးကျွန်တော်တို့နှစ်ဖက်ကနေတစ်ဖက်တည်းဖြစ်အောင်ပူးပေါင်းနိုင်တဲ့အထည်ကျိုးစားသွားမယ်လေ
။ထာဝရအပြစ်ရနိုင်ရေးစီသွားနိုင်ဖို့အတွက်ပြစ်ခတ်မှုရစဲရေးထိမ့်သိမ့်နိုင်ဖို့ကနှစ်ဦးနှစ်ဖက်ပြဿနာဖြစ်စေမဲ့အရေးအသားအပြောဆိုရအထူးတတိထားရမယ်လို့ရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တပ်မတော် SSPP SSA ရဲ့အတွင်းရေးမှူးနဲ့ဒုဗိုလ်မှူးကြီးဆိုင်စုကရှမ်းဘာသာနဲ့အခုလိုပြောပါတယ်
ကျွန်တော်ကအန်မွန်ကန်ဒီဖုံးကန်ဟက်အန်မွန်ကန်နဲ့တဲ့ကြံစီဟက်ဒီကွမ်က
ကျွန်တော်တို့နှူးနှစ်ဖက်ချာတူညီမှုတွေပေါင်းပြီးလှုပ်သွားမယ်မတူညီတာတွေကိုလည်းကိုနီကိုဟန်နဲ့လှုပ်သွားမယ်အချင်းချင်းလည်းဆွေးနွေးသွားမယ်တစ်ဖက်နဲ့တစ်ဖက်ပုတ်ခတ်ကဲ့ရဲ့ရေးသားတွေမရေးကြဖို့အဲ့ဒါအရေးကြီးတယ်လေ
မတ်လ19ရက်တီဘောမြို့နယ်တွန်ကျန်းကျေးရွာမှာတိုက်ပွဲဖြစ်ပွားတဲ့နေ့ညနေပိုင်းနှူးနှစ်ဖက်လုံးပြစ်ခတ်မှုရက်စဲပြီးတပ်တွေစစ်မြေပြင်ကနေတက်ဆုပ်ပေးကြဖို့နှစ်ဖက်ခေါင်းဆောင်ကအမိန့်ထုတ်ပြန်လိုက်ပြီးအဲ့ဒီညနေပိုင်းတိုက်ပွဲရက်စဲသွားခဲ့ပါတယ်။သို့ပေမဲ့နောက်တနေ့မှပဲနမ်တူမြို့နယ်ဘက်မှနှစ်ဖက်တပ်ပြန်လည်ပစ်ခတ်ခဲ့ကြပါတယ်။စစ်တပ်အပြင်ထံခန်းစားခဲ့ရတဲ့တီပေါ်မြို့နယ်တွန်ကျန်းဒေသခံစိုက်ဝီကတော့ရှမ်းတပ်အပြစ်ရတဲ့အပေါ်ဝန်တာကြောင့်အခုလိုပြောပါတယ်။
တိုက်ပွဲကတကယ်ရရင်တော့တိုက်ကောင်းတာပေါ့ဗျ။မဟုတ်ရင်အခွင့်အရေးယူပြီးတော့စစ်ရင်အားတွေတိုးချစ်နေမယ်ဆိုရင်တော့တိုက်ပွဲပြန်ဖြစ်မှာပဲနှစ်တက်ကိုတက်တက်သေးဖြစ်အောင်လှုပ်နိုင်တော့ကောင်းဆုံးပေါ့ဗျာပြက်နာလည်းရှိတော့မှာမဟုတ်ဘူးတော့ຢာသားတွေလည်းခွန်များများမဆောင်ရတော့ဘူးပေါ့အဲ့လိုသာမဟုတ်ရင်တော့ဒီလက်နဲ့ကင်တက်ဖွဲ့တယ်ကြားမှာကျွန်တော်လူထုကမွေးပြကြနေပြီဗ
ျရှမ်းပြည်မြောက်ပိုင်းတီဘောကြောက်မဲနမ်တူမြို့နယ်တွေမှာ2018နှစ်နောင်ပိုင်းကလေးကစပြီး2019မတ်လအထိ RCSS နဲ့ SSPP တို့အကြတိုက်ပွဲတွေဆက်တိုက်ဖြစ်ပွားခဲ့ပြီးဒေသခံလူထုထောင်ထဲချီစစ်ဘေးရှောင်ခဲ့ရပါတယ်
ဆက်ပြီးတော့မွန်ပြည်နယ်ရေးမြို့နယ်အောင်တပြေနှစ်ကရင်ကျေးရွာချင်းဆက်လန်းတိဆောက်ရေးတင်နာမခေါ်ပဲလုတ်ပိုင်ခွင့်ချပေးတဲ့အပေါ်ပြည်နယ်ဝန်ကြီးချုပ်နဲ့ရခိုင်ဝန်ကြီးဟောင်းတို့ကြားအမြင်ကွဲလွဲမှုတွေရှိနေပါတယ်ဝန်ကြီးချုပ်ကတော့နိုင်ငံတော်အတိုင်ပင်ခံရဲ့နှုတ်မိတ်နဲ့လုတ်ပိုင်ခွင့်ကိုချပေးတာဖြစ်တယ်လို့ပြောဆိုပေမဲ့ဝန်ကြီးဟောင်းကတော့မွန်ဝန်ကြီးချုပ်ရဲ့ဆုံးဖြတ်ချက်နဲ့လုတ်တာလို့လွတ်တော်အတွင်တရားဝင်ထုတ်ဖော်ပြောကြားခဲ့ပါတယ်။တင်နာခေါ်ယူခြင်းမရှိဘဲ SMD ကုမ္ပဏီကိုလုတ်ကင်ခွင့်ပြုခဲ့တဲ့အပေါ်အုတ်ချုပ်ရေးပိုင်းကစစ်ဆေးရမယ်လို့ NLD တာဝန်ရှိသူတွေကပြောပါတယ်။မိကလျာမွန်ကလည်းစူးစီးတင်ဆက်ပေးထားပါတယ်
။ဝန်ပြည်နယ်ဘက်ဆောင်ဖို့ပြုရေးကောင်ထယ်ဖော်နေတဲ့ရေးမြူနယ်တပြေရွာတစ်ကိုဆက်တွေ့တဲ့အောင်တပြေနှစ်ကရင်ကျေးရွာချင်းဆက်လန်းတိဆောက်ဖို့အတွက်နိုင်ငံတော်ခွင့်ပြုငွေစက်တန်ပေါင်း1000ကိုတင်နာမခေါ်ဘဲနဲ့ South East Myanmar Development Company Limited ကိုလောက်ပိုင်ခွင့်ပေးလိုက်တဲ့ကိစ္စဟာမွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆောင်ကိုတိုင်ဆုံးဖြတ်ခဲ့တာလို့ပြည်နယ်လျှက်စစ်ဆိုင်အင်းနဲ့စက်မှုဝန်ကြီးဟောင်းဦးမင်းထင်အောင်ဟန်ကထုတ်ဖော်ပြောဆိုလိုက်ပါတယ
်ဒီလုပ်ငန်းကိုတင်နာမခေါ်ဘဲနဲ့စိတ်ဝမ်းတို့ကုမ္ပဏီကိုပေးလိုက်ရင်တော်တော်ကြရင်ကျွန်တော်တို့ဘယ်လိုတွေရှင်းကြမလဲရှင်းပြလို့မတတ်တော့ဘူးလေနောက်ပြီးတော့ဗန်ဒိုင်းလှုပ်ထုံလုံးကြီးရလဲတင်ရတရားကြော်နေတင်နာခေါ်ရမှာအရေးပေါ်ကိစ္စမလို့ဌာနကိုပြီးလှုပ်တဲ့တစ်မျိုးပေါ့အခုဟာအဲ့လိုကြီးဓာတ်လိုက်ပြီးတဲ့ဟာမသိဘူးပေါ့နော်ဒါမသိဘူးဆိုတော့ဆရာဆိတ်ကျွန်တော်တို့အဲ့မှာနည်းနည်းစိတ်ဆိုးဟန်တူပါတယ်သူဘူးနဲ့လှုပ်ပြီးတော့ဒါလည်းသူတောင်းဝင်ယူတယ်တဲ့တွတ်တော်ကိုလေဒီကိစ္စကိုတောင်းဝင်ယူတယ်တဲ့တွတ်တော်ကိစ္စလည်းသူရှင်းမယ်တဲ့။ဘာညာပြောပြီးတော့သူဒါဆုံးဖြတ်ခဲ့တာ
။ကျင်းပပြည်စည်းခဲ့တဲ့မွန်ပြည်နယ်လှုပ်တော်စည်းဝေးမှာ မွန်ပြည်နယ်ဝန်ကြီးချုပ်ကအောင်တပြေနှစ်ကရင်လမ်းကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရဲ့နှုတ်မိတ်နဲ့တင်နာမခေါ်ဘဲဆောင်ရွက်တာလို့ပြောဆိုခဲ့တဲ့အပေါ်ဝေဖန်မှုတွေမျိုးမျိုးထပ်ပေါ်လာပြီးဒေါက်အောင်ဆန်းစုကြည်ဟာနှုတ်မိတ်နဲ့ဒီလိုညွှန်ကြားချက်မျိုးပေးမဲ့ပုဂ္ဂိုလ်မျိုးမဟုတ်တဲ့အတွက်ဒီကိစ္စကိုလွှတ်တော်မှာဖော်ထုတ်တင်ပြခဲ့တာလို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးမင်းထင်အောင်ဟန်ကခုလိုဆက်ပြောသွားပါတယ်
ကျွန်တော်တိုင်ပင်ခံနဲ့လည်းဘာမှဆိုင်ဒါကျွန်တော်ခေါင်းဆောင်ဒါမျိုးမဟုတ်တဲ့ကျွန်တော်ညွှန်ကြားချက်လည်းတသက်လုံးပေးမဲ့လူလည်းမဟုတ်ဘူးတခါမှမဟုတ်တဲ့ဟာကိုမဟုတ်မှသိအောင်ဆိုတော့ကျွန်တော်ကဒါလွှတ်တော်မှာတရားဝင်တာပြောတာဖြစ်ပါတယ
်အခုလိုကျင်းရချင်းဆက်လမ်းဖောက်လောက်ဖို့စက်တန်းတထောင်ကိုတင်နာခေါ်ယူခြင်းမရှိဘဲ SMD ကုမ္ပဏီကိုလောက်ပိုင်ခွင့်ပြုခဲ့တဲ့အပေါ်မှာအောက်ချုပ်ရေးပိုင်းကပဲစစ်ဆေးရမယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွတ်ကအခုလိုပြောပါတယ
်သူရတာလောက်ကုန်လို့နေနေချင်းလို့ဒီကျင်းကိုစစ်ဆေးလို့ရပါလိမ့်မယ်တော့အောက်ချုပ်ရေးပိုင်းကလည်းဘယ်လိုညွှန်ကြားချက်ရှိလဲဆိုတော့ကျွန်တော်တို့မသိပါဘူးအဲ့တော့ကျွန်တော်တို့ဒီအတွက်ကတော့မှတ်ချက်ကျွန်တော်မပေးချင်ပါဘူ
းနိုင်ငံတော်သမ္မတရုံးရဲ့တင်နာဆိုင်ရာညွှန်ကြားချက်တင့်မြင့်ဆောင်2018အရာကျဆယ်တန်းအထက်လုပ်ငန်းတွေကိုညွှန်ကြားချက်မှာဖော်ပြထားတဲ့စီမင်းစည်းကမ်းတွေနဲ့အညီသင်နာခေါ်ယူရမှာဖြစ်ပါတယ်ရှင
်အခုဆက်ပြီးတင်အချင်းချုပ်ကိုနားဆင်ကြားရမှာပါရှင်
စစ်တွေမြို့မှာခေလုံဖို့ရောက်ရှိနေတဲ့စစ်ရှောင်တွေကိုနေရပြန်ဖို့အစိုးရကဖိအားပေးနေပေမဲ့စစ်ရှောင်တွေအနေနဲ့နေရပြန်ဖို့မရေသေးပါဘူးကရင်ပြည်နယ်မြဝတီမြို့ကရင်တိုက်မှုတစ်ခုမှာတရားသူကြီးအမိန့်ချမှတ်တဲ့အမှုဟာပြစ်မှုပြစ်ဒဏ်နဲ့မညီမျှလို့ဆိုပြီးရင်တိုက်ခံရသူမိသားစုနဲ့အတူဒေသခံတချို့ကမြို့နယ်တရားရုံးမှာခြိတက်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။တော်ရရှင်တွေအခုနားဆင်ခဲ့ရတာကတော့အပတ်စဉ်တရင်သတင်းလွှာအစီအစဉ်ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုလိုင်းနံပါတ်25 32 51နဲ့လိုင်းလမ်းမီတာ190တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောရရှင်နေနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ချင်းတောင်းခြင်းနဲ့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့ VOA မြန်မာပိုင်းကိုအီးမေးလ်နဲ့ဆက်သွယ်လို့ရပါတယ်။ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းချင်းချုပ်ကိုကိုအောင်လုံးကတက်လက်ကြီးညာပေးမှာဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုမှာမိသားစုဝင်ရှိလို့လာရောက်ခြေချခွင့်ပြုထားတာလူသားချင်းစာနာမှုပေါ်အခြေခံပြီးနေထိုင်ခွင့်ပြုနေတာတွေကိုရှော့ချမဲ့သမရရဲ့လွင်မှုကြီးကြဲရေးဆိုပြချက်တရားကိုဒီနေ့ကြီးညာဖို့ရှိနေပါတယ်။စီစဉ်ရနေဆက်လူညွန်ရေးကိုခိုင်မာစေမှာဖြစ်တယ်လို့အရေးချင်းရှိသူတွေကသာဦးစားပေးနေထိုင်ခွင့်ပေးမဲ့စနစ်ဖြစ်တယ်လို့လည်းအစိုးရအကြီးအကဲတောင်းရှိသူကမနေ့တုန်းကပဲတင်းတောက်တွေကိုကြိုပြီးရှင်းပြထားတာပါ။ကမ္ဘာတဝန်းကစီးပွားရေးလုပ်ငန်းတွေကနေဒေါ်လာတန်း100လောက်ခိုးယူကွန်ပျူတာဆော့ဖ်ဝဲကိုတုံးပြီးကျိုးပန်းခဲ့ကြတဲ့စိုက်ဘာရာဇဝတ်ကွန်ရက်တစ်ခုကိုနှင်းနှင်းလိုက်နိုင်တဲ့အကြောင်းအမေရိကန်နဲ့ဥရောပလူညုံရေးဖွဲ့စည်းတွေကပြောဆိုလိုက်ကြပါတယ်။ဘူဂေးရီးယားဂျော်ဂျီယာမော်ဒိုဗာနဲ့ယူကရိန်းနိုင်ငံတွေကဂိုင်းဝင်တွေဟာ GOSNIM လို့ခေါ်တဲ့ကွန်ပျူတာဆော့ဖ်ဝဲကိုတုံးပြီးစီးပွားရေးနဲ့ဗန်ဒိုင်းလုပ်ငန်းတွေကလူပေါင်း400,000ကျော်ထံကခိုးယူဖို့ကျိုးပန်းခဲ့တဲ့အကြောင်းနယ်သာလန်နိုင်ငံသားဟိတ်မျိုးမှာဒီနေ့ပဲကြေညာလိုက်တာပါ။တိမမှုတွေကြီးထွားနေတဲ့အရှေ့လေပိုင်းဒေသမှာအီရန်ကရန်လိုတဲ့လုပ်ရက်တွေစီးရီးယားတုံ့ပြန်တာမျိုးတွေကိုသမ္မတတော်နဲ့ထရန့်အနေနဲ့သဘောကျမှာမဟုတ်တဲ့အကြောင်းအင်ပီရိုပြောခွင့်ရဆာရာဆန်ဒါစ်ကဒီနေ့ပဲပြောလိုက်ပါတယ်။ရှေ့လေပိုင်းဒေသဆိုင်ရာမူဝါဒနဲ့ပတ်သက်လို့သဘောထားကွဲပြားမှုတွေမရှိတဲ့အကြောင်းဆက်လက်တင်းမာနေတဲ့အီရန်နိုင်ငံကလည်းမကြခင်ဆွေးနွေးချင်တဲ့အကြောင်းပြောလာမှသိရတယ်လို့အမေရိကန်သမ္မတထရန့်ကလည်းမနေ့တုန်းကပဲပြောဆိုထားတာပါ။ယမန်ဆိုးရွားကိုကျွမ်းနောက်ခံပေးနေတဲ့ Saudi Arabia ကဥဆောင်တဲ့ပူပေါင်းတပ်တွေဆန္ဒမျိုးတော်မှာဒီကနေ့စစ်တိုက်ဆိုသူ၄ချောင်းတက်ခတ်မှုကြောင့်လူ6ယောက်ထဲမှနေသေဆုံးသွားခဲ့ပါတယ
်။နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လုံးချင်းညာပေးခဲ့တာဖြစ်ပါတယ်။ဒီညအစည်းအဝေးထုတ်လုပ်ရမှုကကိုဇော်ဝင်းနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Thomas Blondet ဖြစ်ပါတယ်။ VOA American တန်ညာပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ25 30နဲ့52တို့ကနေထုတ်လွှင့်ပေးသွားကြတာဖြစ်ပါတယ်။သောရရှင်ရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.